to the Voice of America in Burmese.
Mingla nya jam ma shin. VOA American Tan ye 2020 pye nim ma la 4 ye boudu ni nya bai season 2 go American Pi Rong Su Myo Raw Washington DC ga ni dai yai thol lwe ni ba bi. Line to meter 1925 32 prathama nai wa ma line lat meter 190 ro ne atu. VOA ye Facebook sa myat na VOA Burmese News ga ni pi lo le thol lwe chain ne de pye ni na sin nai ma le shin.ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတဲ့ပါတီတွင်အကျိုးရွေးချယ်ပွဲတွေကစူပါ Tuesday ပြည်နယ်14ခုရွေးချယ်ပွဲမှာဂျိုးဘိုက်ဒန်အများစုအနိုင်ရနေပါတယ်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်အယောက်900တိုးလာတယ်လို့ဒီကနေ့ပြောပါတယ်ဆီးရီးယားမြောက်ပိုင်းလူသားစာနာမှုအကူအညီတွေအမေရိကန်ကဒေါ်လာ108သန်းကူညီမယ်လို့ကြေညာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မလ10ရက်နေ့မှာမဲခွဲဆုံးဖြတ်မဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမှူးချက်မှာဘယ်ပုံမှန်တွေပါတယ်ဆိုတာ
ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59
ပြည်ထောင်စုလွှတ်တော်နိုင်ငံကဥတီခွန်မြတ်ရဲ့ကြေညာချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့နောက်ဆုံးသိထားရသမျှအခြေအနေနဲ့အတူတိုက်ပွဲတွေရှိနေရာချင်းပြည်နယ်ပလဲဝနဲ့ရှမ်းပြည်နယ်တောင်ပိုင်းမှာလည်းအလားတူပဲဒီအစိုးရတပ်နဲ့ RCSS SSA တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ပြည်သူတွေစားနပ်ရိက္ခာပြတ်လတ်နေတယ်ဆိုတဲ့အခြေအနေတွေကိုလည်းသိကြရမှာပါ။ထိုင်းနိုင်ငံတဲကလူသက်ပြီးမြန်မာပြည်ထဲမှာတိတ်ရှောင်နေတဲ့တရုတ်နိုင်ငံသား4ယောက်နဲ့2ယောက်ကိုပြန်ပြီးဖမ်းမိလို့ဒီကနေ့ပဲထိုင်းနိုင်ငံဘက်ကပြန်ပြီးတော့လွှဲပြောင်းပေးလိုက်တယ်ဆိုတာလည်းသိကြရပါမယ်ရှင်အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွဲပါတီတွင်းအကြိုရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကပြည်နယ်ပေါင်း14ခုမှလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကပြည်နယ်အများစုမှနိုင်ရပါတယ်အင်္ဂါညဘက်မှာမဲရက်လက်အတော်များများထွက်ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာ Mr. Biden ကထောက်ခံသူတွေကိုအောင်ပွဲခံမိန့်ခွန်းပြောခဲ့ပါတယ
် Make no mistake about it. This campaign will send Donald Trump packing.
ကျွန်တော် Donald Trump ကိုသမ္မတရာထူးကနေဖယ်ရှားပစ်မယ်ဆိုတာလုံးဝတန်တရားမရှိပါနဲ့လို့ Mr. Biden ကပြောပါတယ်လက်ရှိအချိန်ထိရွေးတက်ပြီးသမျှမဲရလက်တွေရ Mr. Biden က Texas အပါအဝင်ပြည်နယ်6ခုမှာနိုင်ရတယ်လို့သတင်းထဏအများပြားကတွက်ချက်ပြောဆိုထားပြီးမဲရွေးတက်ဖို့အတော်ကြံသေးတဲ့ main ပြည်နယ်မှာတော့အကျိတ်နဲ့ဖြစ်နေပါတယ်ဗမော့ပြည်နယ်ဒက်လစ်တော်မှာ Bernie Sanders ကသူ့ရဲ့မဲဆန္ဒနဲ့ Vermont အပါအဝင်ပြည်နယ်၄ခုမှာနိုင်ရပါတယ်။ Massachusetts ပြည်နယ်ဒက်လစ်တော်မှာ Elizabeth Warren ဟာသူ့ရဲ့မဲဆန္ဒနဲ့မှာတော့အနိုင်မရခဲ့ပေ။တတိယနေရာအတွင်း New York မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အကြိတ်နဲ့ရှင်နေရပါတယ်။မဲဆွေပွဲအတွက်သူ့ကိုယ်ပိုင်မူတဲ့ကဒေါ်လာသန်း900ကျော်သုံးစွဲခဲ့တဲ့ Mr. Bloomberg ဟာဒီ Super Tuesday အကြိုရွေးချယ်ပွဲတွေမှာမှဆင်ပြိုင်တာဖြစ်ပြီးအခြေအနေမလှဖြစ်ခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကနေမလောက်တဲ့အတွက်ကတင်လို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံပြည်ရင်ကူးစက်မှုအများဆုံးဖြစ်တဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့အတွက်ဒေါ်လာ100ဘီလီယံနီးပါးလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်။ဒီခါမှာဒေါ်လာ10ဘီလီယံနီးပါးလောက်သုံးစွဲမယ်လို့အစိုးရကကြေညာပါတယ်။တရုတ်မှာတော့ပိုးကူးဆက်သူဆက်ပြီးတော့ကြာဆင်းနေတာမှဒီကနေ့နောက်ထပ်ပိုးကူးသူ119ယောက်ရှိတယ်လို့ပြောပါရယ်အရင်ကဆိုရင်တရုတ်မှာပိုးကူးသူနေစဉ်ထောင်ချီရှိခဲ့တာပါကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါရယ်နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးသူတစ်ဖြည်းဖြည်းတိုးလာနေရုံမကကူးစက်မှုရှိတဲ့နေရာတွေကနေတခြားဒေသတွေနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကနေတဆင့်ပိုးကူးစက်မှုတွေရှိနေပါတယ်။အီတလီကျောင်းတွေတက္ကသိုလ်တွေကိုမတ်လလည်းအထိပိတ်ထားဖို့စဉ်းစားနေတယ်လို့အစိုးရကဒီကနေ့ကြေညာပါတယ်။အီတလီကဘာလှည့်ခီးသည်တွေကနေတဆင့်ကူးနေပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်အထိရှိနေပါတယ်။ဗြိတိန်နိုင်ငံမှာတော့တရက်ထဲပိုးကူးဆက်သူ34ယောက်အထိတိုးပြီးအခုဆိုရင်စုစုပေါင်းကူးဆက်သူ85ယောက်ရှိနေပါတယ်။ပိုးကူးတဲ့နိုင်ငံသစ်တွေတိုးနေတဲ့အထက်မှာဂျော်ဒန်မော်ရိုကိုဆန်နဂေါ့ပေါ်တူဂီနဲ့ဆာဒီအာရေဗျာနိုင်ငံတွေပါဝင်ပါတယ်လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူပေါင်း 9,300 ကျော်ရှိပြီးတော့သေဆုံးသူကလည်း 3,200 ထက်မနည်းရှိပါတယ်ကူးစက်သူရောသေဆုံးသူအများဆုံးကတရုတ်နိုင်ငံမှာပါအ အမေရိကန်ပြည်ထောင်စုမှာလည်းကူးစက်သူ128ယောက်သေဆုံးသူ9ယောက်ရှိပြီးတော့ပြန်လည်နေကောင်းသူကတော့8ယောက်ရှိပါတယ်တစ်ချိန်တည်းမှာပဲကမ္ဘာတဝန်းကလူတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုတဲ့နှာခေါင်းစည်းအကာတွေတခြားအကာအကွယ်တွေကိုဝယ်စုမထားကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲကပန်ကြားထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုနှာခေါင်းစည်းအကာအကွယ်တွေကအကာအကွယ်ပေးနိုင်လိမ့်မယ်လို့အာမမခံနိုင်ဘူးလို့ကျွမ်းကျင်သူတွေကလည်းပြောနေကြပါတယ်
ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတာကြောင့်လူကြီး654တန်းရှိတဲ့ရှစ်တော်အစားဒေသအပေါ်အကြီးအကျယ်ရိုက်ခတ်နေပေမဲ့ဒီအခြေအနေကိုကြံ့ကြံ့ခံကြော်လွားနိုင်မယ်လို့မျှော်လင့်ထားကြပါတယ်ရှစ်တော်အစားဒေသဟာကမ္ဘာပေါ်ကတခြားဘယ်နေရာနဲ့မှမတူဘဲတရုတ်ကမ္ဘာလက်ခီးတွေတွေရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်ကျန်းတွေပေါ်မြှုပ်ခွာထားနေရတာပါဒါပေမဲ့လည်းတရုတ်နိုင်ငံမှာစက်ဝင်တွေဖွင့်ထားတဲ့ရင်းနှီးမြှုပ်နှံသူတွေဟာအခုဆိုရင်ဒုတိယနိုင်ငံတစ်ခုခုမှာပါဖြန့်ခွဲလှုပ်ဆောင်လာနိုင်ခြင်းအလားအလာပေါ်ဒေတာတွင်းလေလာသူတွေကအကောင်းမြင်နေကြတာဖြစ်ပါတယ်။ဥပမာအားဖြင့်တရုတ်မှာရင်းနှီးမြှုပ်နှံရတဲ့ဆွန်စားမှုအပေါ်ပိုဆိုးရင်နေကြတဲ့ရင်းနှီးမြှုပ်နှံသူတွေသူတို့နိုင်ငံတွေစီဝင်လာမယ်လို့ဗီယက်နမ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေကမျှော်လင့်နေပါတယ်။သူတို့စက်ရုံတွေကိုဒီကိုရွှေ့ဖို့လုပ်နေကြသူတွေအများကြီးရှိလာပါပြီ။ဒါကြောင့်ဒီကိုရိုနာဗိုင်းရပ်စ်အရေးကနေအထူးပြလာတာကကိုယ့်ရဲ့ကုန်ထုတ်လုပ်မှုကိုနောက်ထပ်ဖြန့်ခွဲထားရမယ်ဆိုတာပါပဲလို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့အခြေဆိုင်in focus မဲခေါင်သူတည်တနာနဲ့အကြံပေးအဖွဲ့တည်ထောင်သူ Ralph Mathias ကပြောပါတယ်ရှင်တော်ရှာဒေတာကကွန်ထရိုးလုပ်သူတွေဟာလဲကုန်ကျန်းအရင်းမြစ်တွေကိုတခြားနေရာတွေကနေပါရယူဖို့လှုပ်လာနိုင်တယ်လို့မလေးရှားနိုင်ငံ Key Bank San တက္ကသိုလ်ကအကုန်လုံးဆောင်ပါမောက်ခ Tam Soo Yin ကပြောပါတယ
် COVID-19 ရောဂါကူးစက်မှုကြောင့် American စီးပွားရေးပေါ်ထိခိုက်မဲ့ဆိုးရိမ်မှုရှိနေချိန်မှာ American ဘဟုဘဏ်ကကျန်းခင်းအတိုးနှုန်းတွေကိုဓာတ်သမ5ရာခိုင်နှုန်းအရေးပေါ်လျှော့ချခဲ့ပါတယ်ကျိုးတဲ့အစီအစဉ်မရှိဘဲအတိုးနှုံးတွေလျှော့ခဲ့တာမို့ဗဟိုဘဏ်သတ်မှတ်အတိုးနှုံးကတရာဂိုင်နှုံးကနေ 1.25 ရာဂိုင်နှုံးကြားမှာပဲရှိရတော့မှာပါကမ္ဘာစီးပွားရေးကျဆင်းခဲ့တဲ့2008ခုနှစ်ထဲကစလို့အမေရိကန်ဗဟိုဘဏ်ကတစ်ချိန်တည်းမှာအတိုးနှုံးအများဆုံးလျှော့ခဲ့တာပါအခြေခံအားဖြင့်တော့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာခိုင်မာနေဆဲဖြစ်တယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ယောဂကူးစက်မှုကြောင့်စီးပွားရေးအပေါ်တက်ရောက်နိုင်ခြင်းအလားအလာတွေကိုအဓိကစောင့်ကြည့်နေပြီးမထိခိုက်အောင်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတွေထိခိုက်ပြီးအမေရိကန်အစုချေရဈေးတွေပြီးခဲ့တဲ့သတင်းပတ်တုန်းက10ရာခိုင်နှုန်းကျော်ထိုးကျခဲ့ပါတယ်။ယောဂဘိုးကူးစက်မှုတွေအဆုံးသတ်သွားပြီးရင်အမေရိကန်စီးပွားရေးကအပြည့်အဝပြန်ပြီးနလန်ထူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဂျေရုံးပါဝဲလ်ကပြောကြားထားပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီရကနေဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်ဆီးရီးယားမှာလူသားစာနာမှုဆိုင်ရာအကူအညီရန်ပုံငွေဒေါ်လာ108တန်အမေရိကန်ကထပ်ပေးမဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကယ်လီခရက်ဖ်ကကြေညာပါတယ
် Humanitarian aid is only a response. The real answer is an immediate ceasefire, a durable ceasefire.
လူသားစာနာမှုဆိုင်ရာကအကူအညီတစ်ခုသာဖြစ်ပြီးတကယ်အဖြစ်ကချက်ချင်းအပြည့်ရဖို့ခိုင်မာတဲ့အပြည့်အစုံမှုဖြစ်လာဖို့ပါဒါပေမဲ့လည်းကျမတို့လေးနဲ့ထားတယ်အမေရိကန်တို့ဂရုထားတယ်ဆိုတာကိုပြသတာဖြစ်တဲ့အတွက်အခုလိုကြေညာရတာကျမဝမ်းမြောက်ပါတယ်အချိန်နှဲမှာပဲချက်ချင်းအပြစ်ခတ်ရဲ့ဆေးရရရမှာဖြစ်ပါတယ်လို့တန်မန်ကြီးခရက်ဖ်ကပြောပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးထွက်ပြေးရသူတသန်းနီးပါးရှိလာပြီးဖြစ်တဲ့အတွက်လူသားစာနာမှုအကူအညီပေးလုပ်ငန်းတွေမနိုင်မနှင်းဖြစ်နေတယ်လို့လူသားစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကင်္ဂါနေ့မှာပြောပြီးအပြစ်ခတ်ရဲ့ဆေးရထပ်ပြီးတောင်းဆိုပါတယ်။ဆီးရီးယားနိုင်ငံအိုက်ဒရစ်ဒေတာရဲ့လူသားဘေးဒုက္ခကိုကူညီဖြေရှင်းဖို့လာမယ့်6လအတွက်ရန်မုံငွေဒေါ်လာပန်း900ကူညီကြဖို့ကုလသမဂ္ဂကပန်ကြားထားတာပါ။အဒလီဗီဒါမှာလူပေါင်း3000ပတ်ဝန်းကျင်ရှိနေပြီးအဲ့ဒီအထက်ကအများပြားဟာနိုင်ငံတွင်းတခြားနေရာတွေကနေထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဆီးရီးယားနောက်ပိုင်းမှာတိုက်ပွဲတွေအရှိန်မြင့်လာပြီးကြတဲ့ကဆိုရင်ကလေးငယ်6000လောက်အပါအဝင်လူပေါင်း6000-8000လောက်အဒလီဗီနယ်ပြည်မှာထွက်ပြေးတင်းရှောင်နေကြရပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေပေါ်အမေရိကန်တပ်တွေကသူတို့အဆိုခုခံတိုက်ခိုက်ခဲ့ပါတယ်။19နှစ်နီးပါးကြာရှည်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စေဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူညီမှုလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားဖုန်းဆက်သွယ်ပြောကြားခဲ့ပြီးနိုင်ပိုင်းအကြံမှာပဲဒီကနေ့တိုက်ပွဲဖြစ်တာပါဟဲလ်မန်နယ်ရဲကအာဖဂန်တပ်စခန်းတွေအပေါ်တောက်လျှောက်တိုက်ခိုက်နေတဲ့တိုက်ခိုက်ရေးသမားတွေအပေါ်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ငြိမ်းချမ်းရေးရဖို့အမေရိကန်ကတန်တိတ်ထန်ချထားတဲ့တစ်ချိန်တည်းမှာမဟာမိတ်အာဖဂန်တပ်တွေဘက်ကနေကာကွယ်ဖို့တာဝန်ရှိကြောင်းနဲ့တာလီဘန်တွေဘက်ကလည်းမလိုအပ်တဲ့တိုက်ခိုက်မှုတွေမလုပ်ဖို့အတွက်အမေရိကန်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ် အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားစနေနေ့ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းတာလီဘန်တွေကနိုင်ငံတော်တိုက်ခိုက်မှုပေါင်းဒါဇင်နဲ့ချီလုပ်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေဘက်ကလည်းပြောပါရယ်။အင်္ဂါနေ့တုန်းကသမ္မတထရမ့်နဲ့တာလီဘန်ဒုတိယအကြီးအကဲမူလာအက်ဘဒူဂါနီဘာရာဒါတို့ဖုန်းဆက်သွယ်ပြောခဲ့တာမှာအာဖဂန်စ္စတန်နိုင်ငံတည်းကနေအမေရိကန်တပ်တွေအားလုံးရုတ်သိမ်းပြီးသွားရင်အနာဂတ်မှာအမေရိကန်နဲ့အပြုသဘောအပြန်အလှန်ဆက်ဆံရေးရဖို့ကြိုးစားသွားမယ်လို့ပြောခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ဘက်ကထုတ်ပြန်ပါရယ်။35မိနစ်ကြာတဲ့ဖုန်းဆက်သွယ်မှုအတွင်းအဆင်ပြေပြေဆွေးနွေးနိုင်ခဲ့တယ်လို့သမ္မတထရမ့်ကလည်းသတင်းတောက်တွေကိုပြောပါရယ်အမေရိကန်နဲ့တာလီဘန်တို့ကြားလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ထဲမှာအဓိကအချက်တစ်ခုဖြစ်တဲ့တာလီဘန်တို့နဲ့အကျဉ်းသားလဲလှယ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့အာဖဂန်သမ္မတအက်ရှရဖ်ဂါနီကပြောကြားခဲ့ပြီးတဲ့နောက်အခုလိုသမ္မတထရမ့်နဲ့တာလီဘန်ခေါင်းဆောင်တို့ဆက်သွယ်စကားပြောခဲ့တာပါအဲ့ဒီသဘောတူညီမှုရဖို့ညှိနှိုင်းမှုတွေအတွင်းမှာတာလီဘန်အစိုးရဘက်ကပါဝင်ဆွေးနွေးခဲ့ခြင်းမရှိပါဘူး
2012ခုနှစ်ကဖူကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံထိခိုက်ပျက်စီးခဲ့တာကြောင့်လူတွေပြောင်းရွှေ့ဖို့အမိန့်ထုတ်ထားတဲ့မြို့တွေကမြို့တစ်မြို့ရဲ့ကန့်သတ်နေရာလေးတစ်ခုကိုလူတွေဝင်ထွက်လုပ်ဖို့ဂျပန်ဆိုးရွားကပြန်ခွင့်ပြုလိုက်ပါတယ်။လူကြီး9000ရှိတဲ့ဖူတူဘမြို့ရဲ့ယထာဘူဒာယုံနာကနေရာလေးတစ်ခုကိုပဲအကန့်အသတ်မဲ့နဲ့ဝင်ထွက်ခွင့်ပြုလိုက်တာဖြစ်ပြီးကျန်တဲ့နေရာအများစုကိုတော့တရက်ကြာတွားရောက်ဖို့ခွင့်ပြုချက်ရထားသူတွေပဲဝင်ထွက်ခွင့်ရမှာပါ။2020ပြည့်တိုချိုအိုလံပစ်အားကစားပြိုင်ပွဲအတွက်အိုလံပစ်မီရှုရင်တင်မဲ့လမ်းကြောင်းထဲမှာဖူတူဘမြို့ပါဝင်တဲ့အကြောင်းအားကစားပြိုင်ပွဲစီစဉ်သူတွေကကြေညာလိုက်ပြီးတဲ့နောက်အခုလိုအကန့်အသတ်နဲ့ဝင်ထွက်ခွင့်ပေးလိုက်တဲ့အပေါ်မြို့ကန်တူဖြစ်သူယူဂျီအိုနူမာကတော့အကျဉ်းတ်ပါဘူ
းまああのオリンピックのためだけのためにあのまあ避難指示を解除したり
မြို့ကန်တွေပြောင်းရွှေ့မိထုတ်ထားတာကိုယူသိမ်းလိုက်တာနဲ့လမ်းတွေပြန်ပြင်းနေတာကအိုလံပစ်အတွက်တသက်ပါပဲမြို့ကန်တွေရဲ့အမြင်အရကတော့မြို့ဟာလုံးဝပြန်ပြီးလမ်းမထူလာသေးပါဘူးဒါကအပြောတသက်ပါစောက်လို့ရေးကော်မတီတွေနဲ့လူသမားတွေအတွက်ပဲကောင်းတာပါလို့အိုနူမာကပြောပါတယ်နောက်ဆက်တဲ့ခုနှစ်မှာငလင်ကြီးလှုပ်ပြီးဆူနာမီလမ်းကြီးတွေရိုက်ခတ်တာကြောင့်ဖူကူရှိမားနျူကလ িয়ার ဓာတ်ပိစက်ရုံရဲ့အေးကန်စနစ်ပျက်စီးပြီးဓာတ်ပေါင်းမှု၃လုံးလည်းပျက်စီးသွားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းတန်နစီပြည်နယ်မှာ Nashville မြို့နဲ့ဒီအနီးဝန်းကျင်မှာအင်အားပြင်းတဲ့လေဆင်နှမောင်းကြောင့်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အင်္ဂါနေ့တုန်းကဒီကယ်ဆယ်ရေးသမားတွေဟာအဆောက်အဦအပျက်စီးပုံတွေကြားမှာအသက်ရှင်ကျန်နေသူတွေကိုတနေ့လုံးလိုက်လံရှာဖွေခဲ့ပါတယ်။တန်နစီပြည်နယ်အတွက်ခြေကွဲစရာနေ့တစ်နေ့ဖြစ်တယ်လို့အုပ်ချုပ်ရေးမှူးဘီလ်လီကပြောပါတယ်။လူရေအချိန်ညဘက်ပိုင်းတညာလုံးဝင်တိုက်ခဲ့တာကြောင့်ဒေသခံတွေဟာဘေးလွယာရှောင်တိမ်ဖို့အချိန်မရခဲ့ကြပါဘူး။ Nashville မြို့အနောက်ပိုင်းကအသေးစားလေရင်ကွင်းတစ်ခုမှာတော့လေရင်ထားတဲ့ဂိုဒေါင်တွေတော်တော်များများပျက်စီးပါတယ်။ဒီအရှေ့ပိုင်းခရိုင်တစ်ခုမှာလည်းလူရဲမှုတွေမဖြစ်အောင်လို့ချိုးတင်ကာကွယ်တဲ့အနေနဲ့ညမထွက်ရကာဖျူအမိန့်ကိုထုတ်ပြန်ထားပါတယ်ရှင
်။ပေါ်ရူးနေညာပိုင်းထိတ်တန်းရနေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုချွတ်ချွတ်သိနေမှတ်စုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးပြည်ထောင်စုလွှတ်တော်စည်းဝေးကဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးနေကြတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။ပြည်ထောင်စုလွှတ်တော်မှဆွေးနွေးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယကြိမ်ဥပဒေမူကြမ်းကိုလာမယ့်မတ်လ10ရက်မှာမဲခွဲဆုံးဖြတ်သွားဖို့ရှိပါတယ်။ဥပဒေကြမ်းတစ်ခုလုံးအတွက်လျှို့ဝှက်စန္ဒာမဲ6ကြိမ်အပါအဝင်မဲခွဲဆုံးဖြတ်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုလည်းပြည်ထောင်စုလွှတ်တော်နာယကကဒီကနေ့မှပဲချပြခဲ့တာပါ။အသေးစိတ်ကို VOA သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ်ရှင်။
လွှတ်တော်ကိုယ်စားလှယ် 149 ပါဝင်ဆွေးနွေးဖို့ခွင့်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးနေတာ6ရက်ရှိပြီဖြစ်ပြီးဒီကနေ့ဆွေးနွေးပွဲအပြီးမှာတော့လာမယ့်မတ်လ10ရက်နေ့မှာဆုံးဖြတ်ချက်ချဖို့ရထားတယ်လို့ပြည်အောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကအခုလိုကြေညာသွားခဲ့တာပ
ါ။လွှတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်ကို10ရက်3လ2020ရက်မှာစတင်ဆောင်ရွက်ဖို့ရထားပါတယ်။
ပြီးခဲ့တဲ့ February 25ရက်နေ့ကစတင်ဆွေးနွေးလာတာဖြစ်ပြီးမတ်လ5ရက်နေ့မှာတော့ဆွေးနွေးမှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။အခုဆွေးနွေးနေတဲ့ဥရေတန်းတွေထဲမှာပြင်ဆင်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း142ချက်ရှိပါတယ်။ပြည်အောင်စုလွှတ်တော်ကိုယ်စားလှယ် 85 ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥရေတန်းတစ်ခုပြည်အောင်စုလွှတ်တော်ကိုယ်စားလှယ် 85 ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်လူမှုဆန္ဒခံယူပွဲပါကျင်းပအတည်ပြုမှပြင်နိုင်မဲ့ပုံမှန်တွေအတွက်ဥရေတန်းတစ်ခုစုစုပေါင်းဥပဒေကြမ်းနှစ်ခုအဖြစ်တင်သွင်းထားတာပါဒီနှစ်ခုထဲမှာပါဝင်တဲ့ဥပဒေတွေပြင်ဆင်ရေးအတွက်မဲခွဲဆုံးဖြတ်မှာဖြစ်ပြီးမဲပေးရမှာတော့လွှတ်တော်ကိုယ်စားလှယ်တဦးဟာဥပဒေကြမ်းနှစ်ခုအတွက်ဆန္ဒမဲ6ကပေးရမှာဖြစ်တယ်လို့နာယကကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ခွဲကားကြီးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း4ကြိမ်နဲ့ပုံမှန်ခွဲခခွေးနဲ့တက်ဆိုင်တဲ့ပြင်ဆင်ချက်များအတွက်အဆုံးဖြတ်ရယူခြင်း5ကြိမ်ခွဲပြီးဆောင်ရွက်ဖို့ရထားပါတယ်ထူးခြားမှုတစ်ခုအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးမှာအကျုံးဝင်တဲ့ပုံမှန်59 ပုံမှန်ခွဲကားငယ်အတွက်ပြင်ဆင်ချက်နှစ်ခုပါရှိပါတယ်။လွတ်တော်ကုသရများထံဖြန့်ဝေထားတဲ့နမူနာပုံစံဆန္ဒလက်လက်မှတ်နေ့ရဲ့အမှတ်စဉ်၁မှာတွေ့ရှိနိုင်ပါတယ်။လွတ်တော်ကုသရတူဦးချင်းအနေနဲ့ပြင်ဆင်ချက်နှစ်ခုလုံးကိုဆန္ဒပြုရမှာဖြစ်ပါတယ်။ပြင်ဆင်ချက်နှစ်ခုလုံးအတွက်85ရာခိုင်နှုန်းကျော်ထောက်ခံမဲရရှိခဲ့ရင်ထောက်ခံမဲပုံများတဲ့ပြင်ဆင်ချက်ကိုအတည်ပြုမှာဖြစ်ကြောင်းကြိုတင်မှာသာလိုပါတယ်
။ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတမဖြစ်အောင်ကန့်ကွက်ထားတဲ့နာမည်ကြီး59စာလုံးဥပဒေကို NLD ဘက်ကပယ်ဖျက်ဖို့တင်ထားတယ်လို့တမ္မတဘက်ကတော့59စာပါကန့်သက်ချက်ကိုသမ္မတဒုသမ္မတအပြင်ပြည်ထောင်စုဝန်ကြီးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးခန့်အပ်မှုတွေမှာပါထပ်တိုးကန့်သက်ဖို့တင်ပြထားပါတယ်။ဒါကြောင့်ဒီဥပဒေတစ်ခုပြင်ဆင်ချက်အတွက်နှစ်ခါမဲပေးရမှာဖြစ်ပါတယ်ဆန္ဒမဲပေးတာမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တုန်းကလို့လှုပ်ဝက်လှုပ်ဆောင်မှာဖြစ်ပြီးကိုယ်စားလှယ်တဦးစီအတွက်တန်းတူအခွင့်အရေးတွေပေးထားတယ်လို့နိုင်ရကဥတီခွန်မြတ်ကပြောပါတယ
်လွတ်တော်ရဲ့အဆုံးဖြတ်ရယူရမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြောက်ပွဲကျင်းပစဉ်ကလုပ်ငန်းစဉ်များအတိုင်းအခြေခံ၍ဆန္ဒမဲလက်မှတ်အသုံးပြုပြီးလျို့ဝက်စွာဆန္ဒပြုတဲ့နိလန်းနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။လွတ်တော်ရဲ့အဆုံးဖြတ်ရယူခြင်းအစီအစဉ်မှာလွတ်တော်ရုံးဝန်ထမ်းအဖွဲ့၈ဖွဲ့ရဲ့ဆောင်ရွက်မှုအပေါ်တစ်ဖွဲ့လင်၄ဦးနှုံးနဲ့ကြီးကြပ်စောင့်ကြည့်နိုင်ဖို့လွတ်တော်ကိုယ်စားလှယ်39ဦးရဲ့အမိရှင်းကိုလည်းနိုင်ငံရေးပါတီအစုအဖွဲ့အလိုက်တင့်တော်တဲ့အင်အားသတ်မှတ်တောင်းခံထားပါတယ်
လွတ်တော်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အပေါ်အမျိုးမျိုးဝေဖန်နေကြတာရှိပါတယ်။ဒီပြင်ဆင်ရေးလုပ်ငန်းစဉ်ကနေအများကြီးမျှော်လင့်ဖို့မဖြစ်နိုင်ဘူးလို့နိုင်ငံရေးသမားတွေကတုံ့တက်နေကြသလိုဒီပြင်ဆင်ရေးမှာတိုင်းရင်းသားတွေလိုလားတဲ့ပြင်ဆင်ချက်မပါတာကြောင့်တိုင်းရင်းသားတွေဘက်ကလည်းဝေဖန်မှုတွေရှိနေပါတယ်ရှင်။
ပြည်ထောင်စုလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းအတွက်မတ်လ10ရက်မှာမဲခွဲဆုံးဖြတ်တော်မယ်ကြောင်းမမေခါပြောပြခဲ့တာပါရှင်။အခုချင်းနဲ့ရခိုင်ပြည်နယ်တွေထဲမှာတိုက်ပွဲဖြစ်နေတဲ့နေရာတွေဘက်ကလည်းအလှည့်ပေးကြပါရစေ။ချင်းပြည်နယ်ပလက်ဝါမြို့နယ်အတွင်းမှာတိုက်ပွဲတွေကြောင့်စားနပ်ရိက္ခာပြန့်နှံ့နေပြီးဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ကြေးရွာတချို့ကဒေသခံတွေအိုးအိမ်စွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီကြောင့်အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရှင်းပြနေပလောဝမြို့နယ်တွင်မှာဆွေရတက်နဲ့အဖွဲတို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စားနပ်ရိက္ခာပြန့်လွတ်မှုတွေနဲ့ကြုံတွေ့နေရတယ်လို့ရှင်းပြနေဆွေရအဖွဲပြောခွင့်ရစေဝင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်။ဟိုကပတ်သွားရေးလာရေးဆိုတော့လုံးဝဟိုရှင်းရှင်းလင်းလင်းသွားလို့မရသေးဘူးပေါ့နော်။နည်းနည်းလုံးကြုံရေးရကံကြက်တွေနည်းနည်းရှိတဲ့ဆိုစစ်စစ်ဆက်လက်သေးတာပြုတာလုံးလို့မရသေးပါဘူး။အခုကတော့အဲ့ဒီစစ်စစ်ပန်းစည်းတာတွေအဲ့လိုဖြစ်မှဆိုးလို့မသွားရဲမလာရဲဖြစ်နေပေါ့အခုလို့ဆိုရင်တေဘုဆောင်ရေးဒီမကောင်းတဲ့ခါကျတော့ဒီပန်းနည်းရိခါလေးပုံမှန်မစစ်စစ်မှုဖြစ်နေပါဘူးနော်။ကုန်စည်စစ်စစ်မှုပုံမှန်မဖြစ်တဲ့အတွက်နည်းနည်းအခက်အခဲရှိတာပေါ့။အဲ့မှန်နေတက်တယ်။နော်ဈေးကိုမရောင်းကြမရှိတော့အဲ့လိုလူပြောကြတယ်အခုလေ။ဈေးတွေလည်းအကုန်ဆိုင်နေလည်းအကုန်ပိတ်ထားတယ်ကျွန်တော်တို့ဖက်ကတော့ဟိုညနေအဆင်ပြင်းနေဆင်းနေတော့ဘာမှကိုလုံးလုံးမရတော့ဘူးเนาะပြည်တော်စုကနေဒီလိုလမ်းကြောင်းဟိုရှင်းပါအောင်တော့ပြည်တော်စုကအကူအညီပေးမရမယ့်အနေထားပဲကျွန်တော်တို့လောလောဆယ်မှာတော့ပြည်စီမှာတော့ဒီအုတ်ချိုးကြီးစနစ်တရားကုန်ဟိုစနစ်ကြစီမံခန့်ခွဲဖို့နည်းနည်းထပ်နေပေါ့เนาะ
ရခိုင်မြောက်ပိုင်းကမင်းပြမျိုးနဲ့ပန်းမြောင်ချေရွာနီးမှာဆွေရတက်တဲ့အဖွဲတို့ဒီကနေ့မနက်ပိုင်းကတိုက်ပွဲပြင်းထန်နေတာကြောင့်ပန်းမြောင်ချေရွာကဒေသခံတရာလောက်ဘေးလွတ်ရွာကိုထွက်ပြေးနေကြရတယ်လို့ပန်းမြောင်ဒေသခံတူဦးကပြောပါတယ
်။မြန်မာတပ်မတော်ကသူတို့လာတဲ့စိုက်ကုန်းမှာရွာသားတွေကိုအကုန်လုံးလေခေါ်ဆိုင်လိုက်ဒီမှာတနေ့တည်းအမြောက်တင်နဲ့ပြေးလိုက်နဲ့ရွာသားတွေကအကုန်လုံးပြေးနေရပါတယ်။ထိခိုက်တဲ့အရာတော့မရှိပါဘူး
။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေကြောင့်မီးလောင်တော့ခဲ့တယ်။ရတဲ့တော်မျိုးနဲ့ကြောက်တန်းချေရွာမှာလည်းဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်နေအိမ်တွေကိုမီးဆက်လက်လောင်နေတယ်လို့ကြောက်တန်းချေရွာကထွက်ပြေးလာတဲ့ကိုစုံမင်းနိုင်ကပြောပါတယ်
။ကျွန်တော်ဟိုတန်းဟိုတရနေ့လောက်ကကျွန်တော်ဒီ24ဆောင်လောင်နေမီးကဟိုဒီဘက်ကလက်နက်ကြီးနဲ့ပြစ်တဲ့ဟာတွေရဲ့ဒါပထမနေ့လောင်တဲ့အခါတော့နေနဲ့လည်းလာနေနဲ့လာပြတယ်အဲ့ရနေပြီးတော့ဟိုမိစားနဲ့ဆွဲပြီးလောင်တယ်မှာကျွန်တော်ဒီတစ်ဖက်တည်းဝန်တော့တစ်ဖက်တည်းအဲ့ရောအပြင်ဘက်နားလောက်က24အိမ်ပါသွားတယ်အနေအားဒီကကူးချီမငြိမ်းသေးဘူးဟိုလူလည်းမရှိတဲ့အခါကျတော့မိငြိမ်းဖို့ကလည်းမိငြိမ်းမဲ့လူမရှိဘူးအဲ့ဒါနဲ့မိလည်းမသေးသေးဘူးလို့ပြောတယ်နောက်ပြီးတော့ဒီနေ့တစ်ဆောင်ထပ်ပြီးတော့လောင်တယ်
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝဲမြို့နယ်တွေမှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့အေအေဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်
။မြောက်ဦးမြို့နယ် ပေါ်ဖြူကျွမ်းတဲ့ဒီမင်းများမျိုးနဲ့ပန်းများရွာကြမှာဒီစစ်စင်ရေးထွက်လာတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့နေပြီးတော့ဒီကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေဒီလေးမျိုးမြေအတွင်းမှာဒီမနေ့ဆက်တနာရီခွေးမှာဒီမနေ့အနေငယ်ကြာထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်နောက်တစ်ခုကတော့ဒီမြောက်ဦးမျိုးနယ်ပြည်ပင်ရွာနဲ့ဒီပေါတိုးပြင်ရွာကြာကာလန်အနီးမှာ မနေ့စစ်တနာရီ9:30မိနစ်ကစတင်ပြီးတော့ဟိုမနေ့အနေငယ်ကြာထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်။မနေ့6:20ကစပြီးတော့ဒီပလဲဝါမျိုးနယ်မီးရှောင်းတရာအနီးဒီဂျူဟာကုန်းရဲ့ဒီအနောက်မြောက်ဘက်မှာတနာရီဂျူလောက်ကြောင်ဒီအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားတာရှိတယ်။ဒီခိုးကြောင်ခိုးခွဲဟိုလာပြီးတော့လုံနေတဲ့ဒီမြမတပ်မတော်ကြီးကစစ်တင်ဖို့ဟို
စစ်တမ်းဒီဇဲနှစ်စီးပေါ့နော်နောက်ပြန်အများစစ်ရင်3စီးပါတဲ့ဒီရေရင်အုပ်စုကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီနိုင်ဝဲလောက်ဟိုတိုက်ခိုက်ခဲ့တာရှိတယ်အဲ့ဒီမှာဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစီမသိရသေးဘူးရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲရှင်နေတဲ့ပတ်သက်ပြီးမင်းမြန်ဖို့တပ်မတော်တတိမှန်ပြန်ကြားရေး ာဆုံးခါထွက်ပြေးနေရတဲ့စစ်ဆောင်ဥယျာဉ်ဟာလည်းတသိန်း2000ကျော်အထိရှိနေတယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ရခိုင်နဲ့ချင်းပြည်နယ်တို့ကတိုက်ပွဲဖြစ်ရာဒေသတွေမှာဒေသခံတွေနဲ့စစ်ဘေးရှောင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုသက်နိုင်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းမှာလည်းအခုလိုရခိုင်နဲ့အလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာရှိပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ထဲမှာအစိုးရစစ်တပ်နဲ့အပြစ်ရ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားကတိုက်ပွဲတွေအတွင်းစစ်ဘေးရှောင်ရွာသားတွေဟာစားတောက်ရေးအခက်အခဲနဲ့စပြီးတော့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒေသတွင်းမှာလည်းနှစ်ဖက်တပ်တွေအသင့်ပြင်ထားပြီးစစ်ရေးတင်းမာနေတာကြောင့်စစ်ဘေးရှောင်တဲ့သူတွေဟာကိုယ့်ရကိုယ်ရွာကိုမပြတ်နိုင်ကြသေးပဲဖြစ်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဖေဖော်ဝါရီလကုန်ပိုင်းနဲ့မတ်လ3ရက်နေ့အထိမိုင်းကင်မြို့နယ်ဟန်ငန်းကျေးရွာအုပ်စုကုန်းကြောင်ဖားစားကျေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်တိမ့်ရှောင်လာတဲ့ရွာသား300ခန့်ဟာဟန်ငန်းကျေးရွာဖုန်ကြီးကျောင်းမှာခိုလုံနေရပြီးလက်ရှိစားသောက်ရေးအခက်အခဲရှိနေတယ်လို့သူတို့ကိုအကူအညီပေးဆောင်နေတဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းပန်ကပြောပါတယ
်စားဖို့တောက်ဖို့စတော့အခက်အခဲစဖြစ်လာပြီပေါ့နော်ဆက်ပြေးတာတော့လေစပိုက်တိုင်းတော့ပါလာတော့ခုသုံးလေးရဲ့ဆိုတော့သူတို့ခဲတော့တွေ့လာပြီအဲတပုံးပေါ့အခုကျွန်တော်တို့အဲ့ဒီဖုန်ကြီးကျောင်းမှာပဲအနည်းဆုံးတော့300ပတ်ဝန်းကျင်ရှိတယ်နော
်ဒါ့အပြင်ဒီစစ်ဆောင်တွေနေရပြန်ရေးမှာကိုလည်းတပ်မတော်ကတားမြစ်ထားတယ်လို့ပြောပါတယ်ဒီလိုပြေကတ်တိုက်ခိုက်မှုမှာတပ်မတော်ဘက်က RCSF တပ်ဖွဲ့နဲ့တိုက်ပွဲဖြစ်တာလို့ပြောဆိုခဲ့တယ်လို့ RCSF ဘက်ကတော့သူတို့နဲ့တိုက်ပွဲဖြစ်တာမဟုတ်ပဲတပ်မတော်ကရွာတွင်းကိုလက်နက်နဲ့ပစ်တာလို့ပြောပါတယ်ဟန်ငန်ကျွရအုပ်စုတိုက်ပွဲကြောင့် GD မြို့နယ်တွင်းမှာလည်းစစ်ရှောင်160လောက်ရောက်ရှိနေတယ်လို့ GD မြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းစံမင်းကပြောပါတယ
် GD မြို့တွင်းမှာကြတော့28ရက်နေ့ကတည်းကရှောင်လာတာ160ကျော်ရှိတယ်ဗျဒါနဲ့တစုတစည်းတည်းတော့မနေဘူးပေါ့နော်ဟိုနိစ္စရဆွေမျိုးတွေအိမ်မှာလာခိုလုံကြတာဗျ
ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကမိုင်းကင်မြို့နယ်ဟန်ငန်းကျွော်အုပ်စုတွင်ရှိလွိုင်တွန်းတောင်ကျောမှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းလက်နက်ကိုင် RCSF ဘက်တို့တိုက်ပွဲပြင်းထန်ခဲ့ပေမဲ့နောက်ပိုင်းတစ်ဖက်ညှိနှိုင်းမှုရ RCSF ဘက်ကတပ်ပြန်ဆုတ်ပေးခဲ့ပါတယ်ဒါပေမဲ့လွိုင်တွန်းတောင်ကျောမှာတာနောက်ဆုတ်ပေးတာဖြစ်ပြီးလက်ရှိမှာတော့မိုင်းကင်ကျေးသီးနယ်ဘက်မှာနှစ်ဖက်တိုက်အားပိတ်ဆို့မှုတွေရှိနေတယ်လို့ပြည်တော်စု Institute သုတေသနဌာနတာဝန်ခံစိုင်းထွန်းအောင်လွင်ကပြောပါတယ
်လောလောဆယ်နောက်ဆုံးအချိန်ဒီတရတော့ဒီဖေဖော်ဝါရီ29ရက်တိုက်ပွဲနဲ့ပတ်သက်ပြီးနှစ်ဖက်တပ်တွေအဲ့ဒီဂွန်တွေကိုထည့်ထားတဲ့ခါတွေကပြန်ပြီးထုတ်လို့ရတဲ့အချိန်တွေမတွေ့ရသေးဘူးဗျအစီအစကဆုတ်ပေးတယ်ဆိုတာအဲ့ဒီလွယ်တော်လို့တောင်ပေါ်အနေနဲ့ဆုတ်ပေးတာဖြစ်တယ်အခုဖြစ်နေတာဒီပန်ကေတုနဲ့ဂျေတီရန်ရဲ့ဒီဂျေတီနဲ့မိုင်းတော်ကြားထဲမှာအပြန်အလှန်တစ်ဖက်နဲ့တစ်ဖက်ဆိတ်ဆုတ်ထားတာဖြစ်တယ်ပေါ့နော်အဲ့မှာအင်အားထောင်တဲ့ကြီးရှိမှတင်းမာနေတဲ့အခြေအနေလို့ပြောလို့ရတာပေါ့နော်
RCSF SSA ဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရက်လက်မှတ်ရေးထိုးပြီးတာဖွဲ့တစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲမကြာခဏဆူဆူလို့ဖြစ်ပွားနေပါတယ်ဒီလိုပဋိပက္ခတွေရပ်တန့်နိုင်ဖို့မြန်မာအစိုးရကနေကြားဝင်ဖြေရှင်းတဲ့တယ်လို့စိုင်းထွန်းအောင်လွင်ကထောက်ပြပြောဆိုပါတယ်အလားတူတခြား NCA ပြည်ရက်ဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU တပ်မဟာ၅ဖာပွန်ဒေသဘက်မှာလည်းအောက်ခြေ KNU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစည်းရေးသိမ်းမှနေစေဖြစ်ပါတယ်ဖေဖော်ဝါရီလပိုင်းမှာဖာပွန်ခရိုင်တွင်လမ်းဖောက်လုတဲ့မြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲဆင်နေကြောင်းဖလာခုရဲမှုဘလော့နဲ့ခေပူဒေသခံရွာသား2000ကျော်စစ်ဘေးသိမ်းရှောင်နေရပြီးတောရောင်ထဲမှာခိုးအောင်နေရပါတယ် ဒီမလ၂ရက်နေ့ကနေ၃ရက်နေ့ထိထိုင်းနိုင်ငံတွင်းမှာကျင်းပခဲ့တဲ့ NCA ပြည်ရဆယ်ဖွဲ့ခေါင်းဆောင်အစည်းအဝေးတွေမှာလာမဲ့23ရာစုပင်လုံညီလာခံမှာတင်ပြမဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီအထက်မှာအဓိကကတော့အစိုးရနဲ့တိုင်းတာလန်နိုင်ငံဖွဲ့တွေကြားမပြေလည်သေးတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဆွေးနွေးသွားဖို့လည်းရှိနေပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းမှာလက်စည်ပြိပခါတွေကြောင့်စားတောက်နေထိုင်ရေးအခက်တွေ့နေကြတဲ့စစ်ပေးဆောင်ရွာသားတွေရဲ့အခြေအနေကိုနိုင်ကိုရင်ကစုံစမ်းတင်ပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံဘက်ကအလို့ရှိနေတဲ့လူသက်တရခံဖြစ်ဝရမ်းထုတ်ထားသူနိုင်ငံသား၂ယောက်မြန်မာပြည်ထဲမှာဖမ်းမိခဲ့တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းနိုင်ငံမှာလူသက်ပြီးမြန်မာနိုင်ငံတဲကိုဝင်ရောက်တင်းရှောင်နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံသားနှစ်ဦးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကလက်ရဖမ်းဆီးခဲ့ပြီးဒီကနေ့မတ်လ၄ရက်နေ့မှာထိုင်းနိုင်ငံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးလိုက်ပါတယ်။ထိုင်းနိုင်ငံဘက်ကလူသက်ထွက်ပြေးနေတယ်လို့အသိပေးထားသူ၄ဦးအနက်၂ဦးကိုသာဖမ်းမိသေးတာဖြစ်တဲ့အကြောင်း VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းကအလို့ရှိနေတဲ့လူသက်မှုနဲ့ဖမ်းဝရမ်းထုတ်ထားတဲ့၄ဦးတည်းက၂ဦးကတော့အသက်24နှစ်ရွယ်ရှမ်းစီပြည်နယ်သားဖန်ခန်ခန်နဲ့အသက်31နှစ်ရွယ်ကွင်းမျိုးတို့ဖြစ်ပါတယ်။တရုတ်နိုင်ငံသားအချင်းချင်းလူသက်မှုနဲ့မြန်မာနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့တရခံ၄ဦးကိုထိုင်းရဲတပ်ဖွဲ့ကဖေဖော်ဝါရီလ29ရက်နေ့ကဖမ်းဝရမ်းထုတ်ကြေညာခဲ့ပြီးမတ်လ2ရက်နေ့ကငွေဆောင်ကမ်းခြေကချစ်သူများကျွမ်းနီးမှာတရုတ်နိုင်ငံသား၂ဦးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ပူးပေါင်းအဖွဲ့တွေကဖမ်းဆီးရမိခဲ့တာပါ။မြောက်ရီခရိုင်အုတ်ချုံရည်မှုဥတည်ဆောင်ကတော့အခုလိုပြောပြပါတယ
်။ဆောင်းလာမိတာနဲ့မိတာပြီးတော့ဒီလိုရောက်တယ်ဒီကနေ့ကျန်သွဲတဲ့ဆိုတဲ့ဟာမျိုးတော့ဟုတ်တယ်ပေါ့။
တခြားဆောင်းဝန်းနဲ့ထုတ်တာသူ၂ဦးကတော့လွတ်မြောက်နေသေးဖြစ်ပါတယ်။မြန်မာဘက်ကလွှဲပေးခဲ့တဲ့တရားခဏ၂ဦးကိုတက်ခရိုင်ရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေကလွှဲပြောင်းယူခဲ့ပြီးတက်ခရိုင်ရဲတပ်ဖွဲ့ရုံးမှဆက်လက်စစ်ဆေးနေတာပါ။တရုတ်နိုင်ငံသားလူသက်မှုကျွလွန်ထားတဲ့သူတွေရဲ့အမှုကိုဆက်လက်တာဝန်ယူစစ်ဆေးဖို့အတွက်အမျိုးသားလုံခြုံရေးဒုရဲချုပ်စုချက်ကြည့်ရသောကူတိုင်းမဲဆောက်မြို့ကိုရောက်ရှိလာခဲ့တာပါ။ဒူရဲချုပ်စုချက်ကရဲတပ်ဖွဲ့ဝင်အနေနဲ့မလ၄ရက်နေ့မှာလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းအခုလိုပြောသွားပါတယ်
။ဒုက္ကံဒူရဲတံပါပြနာของตำรวจการสอบสวนและความคืบหน้าของการสืบในส่วนของฝ่ายสืบสวนว่าวัตถุพยานที่ได้ในจากที่เกิดเหตุและจากที่เกิดเหตุที่เกี่ยวข้องได้อะไรบ้างเราจะต้องทำอะไรเพิ่มเติมบ้างนี่ตอนนี้เรายังไม่รับรู้ว่ามีการได้ตัวหรือไม่นะครับ
ကျွန်တော်အနေနဲ့မဲဆောက်ကိုရောက်လာတာဟာတရုတ်နိုင်ငံသားလူသက်မှုနဲ့ပတ်သက်လို့ဘာတွေထူးခြားနေသေးလဲတက်တဲ့အထောက်အထားတွေဘာတွေဆက်ရနိုင်မလဲဆိုတာလာရောက်တာဖြစ်ပါတယ်။တရခံအားလုံးကိုဖမ်းဆီးနိုင်ဖို့အတွက်လာရောက်အစည်းအဝေးလုပ်တာဖြစ်ပါတယ်။တက်ခရိုင်ရဲတွေ၊ကံဖက်ဖက်ကရဲတွေနဲ့မှုကင်းဆိုင်ရာရဲတပ်ဖွဲ့တွေအားလုံးပူးပေါင်းပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဖေဖော်ဝါရီလ25ရက်နေ့ကထိုင်းနိုင်ငံကံဖက်ဖက်ခရိုင်ပင်းမြစ်အတွင်းမှာမျောလာတဲ့ခီးဆောင်အိတ်တဲကအသက်30အရွယ်တရုတ်နိုင်ငံသားကျွန်းဝမ်လောင်းကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ကတိုက်ရိုက်ကင်တွေဖော်ထုတ်ခဲ့တာဖြစ်ပါတယ်။သေဆုံးသူကျွန်းဝမ်ကအမျိုးသမီးအဖော်တဦးနဲ့အတူ2020ခုနှစ်ဖေဖော်ဝါရီလဇန်ပိုင်းကထိုင်းနိုင်ငံကိုဝင်ရောက်လာခဲ့ပြီးချွန်ပူရီခရိုင်ပတ်တရားမြို့ကဟိုတယ်တစ်ခုမှာတည်းခိုနေတာပါ။အဲ့ဒီနေရာကိုတရုတ်နိုင်ငံသား5ဦးရောက်ရှိလာပြီးကျွန်းဝမ်ကိုဖမ်းဆီးထားခဲ့ပါတယ်။နောက်ဆုံးညှိနှိုင်းမရတဲ့အဆုံးကျွန်းဝမ်ကိုအရှင်လက်လက်ခီးဆောင်၄000အကြီးထဲမှာထည့်သွင်းပြီးပင်းမြစ်အတွင်းမှာပြစ်ချအဆုံးစီရင်ခဲ့ကြတာပါ။တေဆုံးသူနဲ့အတူထိုင်းနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသူလည်းပျောက်ဆုံးနေသေးဖြစ်တာကြောင့်မြန်မာဘက်ကလွှဲပြောင်းပေးခဲ့တဲ့တရားခဏ်တွေကိုထိုင်းဘက်ကဆက်လက်စစ်ဆေးနေပါတယ်ရှင်။
မအေးအေးမှပြောပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တေသချင်းတွေတောင်းယူလိုကြတယ်ဆိုရင်ဆက်သွယ်ရမယ့်စာလိုက်လိပ်စာ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါလိမ့်ရှင်။မကြခင်မှာတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25/32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့မြမငင်ချန်ရေးတန်လျက်ဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတော့မြမစီလောကတုတ်တက်လာတာနဲ့အမြအုံနောက်နဲ့အာယုံကျော်ဆိုင်ရာယောဂတွေကိုလည်းတက်တာကောင်းမွန်အောင်ကုသပေးလာနိုင်တဲ့အကြောင်း
အခုတော့ဒေါ်လေးကိုဆေးဖြစ်လာတယ်ဆေးဖြစ်လာပြီးတော့အရင်တော့ကျွန်တော်တို့တိကျတဲ့အရာမှုတွေလောက်ပဲကုသတာပေါ့လေအခုနောက်ပိုင်းကျတော့အကုန်လုံးဒေါ်လေးများများကိုကုသတာ
ပါမောက်ခတ်တက်ခင်ထွန်းတဲ့အတူဒီမှာတော့တချို့ရဲ့ပြောပြချက်တွေနဲ့အတူနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရဖို့ရှိပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကော်မတီတွေအဖွဲ့အစည်းတွေလုပ်ငန်းရှင်အစဉ်အဆက်အကြောင်းတာမန်ပြည်သူတွေနားရှုပ်အောင်ကြားနေကြရပေမဲ့ငြိမ်းချမ်းရေးကတော့တကယ်အကောင့်ထဲပေါ်မလာသေးပါဘူးငြိမ်းချမ်းရေးကိုတောင်တရင်ကွယ်လွန်သွားခဲ့တဲ့မျိုးဆက်တွေအရွယ်မတိုင်ခင်အသက်ဆုံးရှုံးသွားခဲ့ကြရသူတွေလည်းများခဲ့ပါပြီဒါပေမဲ့မြန်မာငြိမ်းချမ်းရေးဟာလက်တွေ့ဖြစ်မလာနိုင်တာဘာကြောင့်မလဲမြန်မာအရေးသုံးသက်သူဦးမမောင်စိုးနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်
ကျွန်တော်ကမြန်မာနိုင်ငံငင်းငင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ဒီကောင်းစဉ်ကိုကျွန်တော်ရွေးလိုက်ကြတာကတော့ဒီတရက်နှစ်ရက်အတွင်းမှာပဲ RCSS SSA ပြုလုပ်တဲ့အခမ်းအနားတစ်ခုမှာတမ်တော်ဘက်ကထိတ်တန်းပုဂ္ဂိုလ်တွေသွားပြီးတက်ရောက်ခဲ့တယ်နောက်ပြီးတော့သဝန်လွှာပေးတာတွေကလည်းပဲအလားအလာကောင်းတယ်ဆိုပြီးတော့မီဒီယာတချို့မှတွေ့ရပါတယ်ဆိုတော့သူတို့ဟာဒါကိုအကောင်းသဘောနဲ့ယူဆကြတယ်မျှော်လင့်ကြတယ်ဆိုတဲ့ဟာတွေ့ရလို့ကောင်းတဲ့သတင်းကြားလိမ့်မယ်ဆိုပြီးတော့ဆရာဝတ်စတဲ့ဘုဆုံးပြထားတာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မှကြတော့ RCSS SSA နဲ့လည်းပဲတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလာတော့ရုပ်တရက်ပဲလို့ဖြစ်သွားတယ်လေဆရာ။အဲ့ဒါလေးနဲ့ရှင်းပြပါလားဆရာ
။အပြည့်အစုံနဲ့မနစ်ကတည်းကအခင်တော်လေးတစ်ခါတော့ဖြစ်တယ်ဒီဒီကြီးတိုက်ရစ်ကဲခီလမ်းကြောင်းပိတ်လို့။ဒါပေမဲ့နောက်ပိုင်းမှာဆင်းနေပြီလေပြီးတော့တင်တိုင်းရှိရနေမှာတော့ဂျင်းဂျင်းတန်းလွတ်ဖြစ်တယ်ပေါ့။ဖြစ်ပြီးတော့ဒီဖေဖော်ဝါရီက9ရက်နေ့ချင်းနေနေမှာတော့အမေကကဒီနည်းနဲ့အောင်လာကြတယ်တောင်းလာပို့လာတယ်သူတို့အိမ်ဝင်ပါဝင်ကိုယ်ကြေးတက်တာလို့လုပ်တဲ့တောင်းမျိုးအချင်းတော်ကောင်းတယ်လို့မြင်နေကြတာပေါ့ဒါအဲ့ဒီဘက်မှာဒါပေမဲ့သူ့ရဲ့ဘက်မှာငါကညနေခုခေတ်မှာနေဒီကမှာသူကတပတ်ကအကြောင်းပြတာတော့ဒီနည်းနည်းရှင်းရှင်းလေးလို့ဒါခိုင်းနာမဖဲလို့ပြောရတယ်အဒီအသက်ကတော့ဒါသူ့အေရီယာလို့ပြောတယ်ဒီပြဿနာမှာဖြစ်နေတဲ့ပြဿနာပါလဲအဒီအသက်နဲ့စက်မော်ရဲကြားမှာမိနေချက်တာပါလဲဆိုတော့အဲ့ဒီရေတူတာဒီဆိုတက်မြာချက်တိုင်းနဲ့ပတ်သက်ပြီးတော့တစ်ခါတစ်ခါပြည်လေလေမရှိကြဘူးね။တမလုံးကတက်မြာချက်တိုင်းကိုလွတ်တန်းဉာဏ်နဲ့မုန်းထားပေါ်ချမ်းရှိကျွန်တော်ခိုင်းနေကြမှာလေအဲ့မှာပြထားတယ်ဒီချမ်းကြီးအလေပိုင်းဒီမကြင်းနေနေမှာရှိတဲ့အပြည့်စက်တွေကိုအပြည့်မပြထားဘူး။ဒါကြောင့်မလို့လေလက်မကန်ဒရူခါကြီးဖြစ်တယ်လို့ဆိုရမှာ
။ဒါပေ
မဲ့ဒီရက်ပိုင်းရှင်နိုင်မှာအရှင်ဘိုးလုပ်တဲ့ခါမှာတော့ဒီလိုလက်မကန်ဒရူခါအပြည့်ကြောင့်ငြင်းငြင်းလုံလန်းစေအဲ့မှာမဟုတ်ဘူးငင်းလုံးမှကျွန်တော်ဖြစ်အောင်သွားမယ်လို့ကျေးဇူးဥက္ကဋ္ဌကပြောတာကျွန်တော်တွေ့ရပါတယ
်အဲ့တော့အခုဖြစ်နေတာကအထက်မှာခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကတချုပ်ကိုယ်တိုင်ကဒီကိစ္စကိုသဝန်လွှာပို့ပြီးတော့ချစ်ချည်တဲ့အမှုရာရင်းနှီးရဲ့အပြုမူတွေပြနေပေမဲ့အဖက်မှာဖြစ်နေတာကိုသူကမထိန်ချုပ်နိုင်တာလားအခြေအနေမရှိတာလားဆိုတာမေးစရာဖြစ်နေတာပါဆရာ
အဲကျွန်တော်ကတော့အလိုလိုမထင်ဘူးရတစ်ခါကအချိန်မီမထင်နိုင်တာမျိုးတော့သုံးသပ်လို့မရဘူးကျွန်တော်ကပြောရသလိုတက်မော်နဲ့အာဖီဆစ်ကမှဘယ်လိုထုတ်ပြီးတဲ့နောက်တက်မြာချထားရင်းနဲ့ပတ်သက်ဆွေးနွေးမှုမပြတ်တာပဲ
အဲဒီတော့ငင်းချမ်းရေးကိုတကယ်လူကျင်တဲ့ political will ရှိရဆိုရင်အဲ့ဒါဟာသိကြည့်ကြတဲ့ကိစ္စတခုမဟုတ်ဘူးပေါ့အ
ဲ့ဒါတွေငင်းရေးလုံးနဲ့ဆိုမှအဆင်မပြေကြတော့အမှန်ပဲရတစ်ခါတက်ကနေပြီးတော့ကိုယ်တော်လားအတိုင်းတစ်ခါကိုနာခံနိုင်တာပြေကြမှုဒီကိစ္စမျိုးဖြစ်လာတာလို့ပြောရပါမယ်
အကုန်လုံးနင်းညာရင်အလားလားလွှမ်းခြုံကြည့်မယ်ဆိုရင်တခြားဒေသတွေမှာအထူးသဖြင့်ရခိုင်နဲ့ဖြစ်နေတဲ့ကိစ္စတွေရောအခြေအနေတော်တော်ဆိုးနေတယ်လို့ကြားရပါတယ်။အဲ့မှာသူတို့နှစ်ဖက်စစ်စစ်ညှိနှိုင်းပြီးတော့နိုင်ငံရေးအဖြစ်အဖြေရှာနိုင်မဲ့လမ်းကောရှိပါရဲ့လား။အဲ့လိုအဖြေမရှာရင်ဒီလိုတိုက်နေရတဲ့အတွက်သ တဖက်ဖက်ရဲ့ရည်မှန်းချက်ကပေါက်မြောက်အောင်မြင်နိုင်မဲ့အလားအလာရှိပါသလား
ဘလို့ဆိုရင်ငယ်ငယ်လေးငါတို့မပိုင်းရှိပါရယ်ဗျာ။တပိုင်းကတော့ NCA ထိုးထားတဲ့ EU တွေပေါ့ခုန RCSS တို့ KNU တို့ပေါင်းဝင်အဖွဲ့ဆယ်ဝဲနဲ့ပတ်သက်တာပေါ့။ဒီအဖွဲ့ကြီးဆယ်ဝဲကတော့မတ်လကမှတွေ့မယ်။မတ်ဆယ်ဆက်ပြားလောက်မှ UDDC နဲ့ဒီ GNC ကျင်းပဝလို့နဲ့ပြည်သူ့ရင်းအမျိုးသားနိုင်ငံစင်းဝဲလို့ပြီးတော့စိုးရတဲ့ညီလာခံခေါ်မယ်။နောက်ပြီးတော့ယူနီယံအကော့ပေါ့။အပြောင်းလဲရောဒီရဲ့အမှတ်တုံးဖြစ်အောင်ထိုးမယ်ဆိုရဲ့လုံဝမှုကြီးတော့ရှိရပြခုတော့မတ်တာလည်းရောက်နေပြီအချိန်ကြောက်တန်းတက်ရှိနေတယ်ဒါတို့ကြိုးစားနေကြတယ်ဆိုတော့နောက်တော့ဒီကောက်ပွဲလာမယ်ငင်းငင်းငါးပြားမလုံနိုင်တော့ဘူးဒါအပြင်2020တက်မှာဆိုရတက်မယ်ဆိုရင်ဆိုရတဲ့လက်ထဲကိုဒီအစီလက်မှာထူးစားတဲ့အဖွဲ့ကြီးငင်းငင်းစားနေဆွဲတော့ဘူးဆိုတော့အပိုင်းကြိုးစားနေကြတာဒါအပိုင်းတစ်ပိုင်းဖြစ်ပါတယ်ဒါအောင်လို့အစီလက်မှာမထူးရဲ့အပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ KNPB အပေါင်း10ဖွဲ့ရှိရပါနော်ဒီဖွဲ့ရဲ့ NC လက်မှတ်ထိုးတော့နော်ရွေးနေနေတက်ပါလေအဲဒီ NC လက်မှတ်ဒီထိုးပြီးရှစ်ဖွဲ့ထဲမှာလဲဟောမိုင်းလာ SSPB နဲ့ KNPB လေးဖွဲ့ကတော့လက်မှတ်ထိုးပြီးလာပါတကယ်လက်မှတ်မထိုးရသေးဘူးကွနာ A ရဲ့ KNA ရဲ့ KNA ရဲ့ပုံပြန်လေးဖွဲ့ကလက်မှတ်မထိုးရသေးပါဘူးအဲမနေ့ကကျွန်တော်တို့2019ခုနှစ်မှာဒီလိုနဲ့6ချိန်ပြည့်ဝင်မှာဘာမှပြေချတဲ့အဖြစ်မရခဲ့ပါဘူးJanuary February မှာတွေ့ဖို့တွေ့ပြီးတော့စစ်စစ်ပြီးချိန်နေတွေ့ပြီးပါပဲ January မှာလည်းနှစ်တကူ February မှာလည်းကျိုးမှာပါရက်နဲ့တွေ့ဖို့မဖြစ်နိုင်ဘူးမတ်တာတွေတွေ့နိုင်မတွေ့နိုင်ဘူးလည်းမပြောနိုင်ဘူးဒါအပြင်ကကြိုးလိုလေရခိုင်မှာကတော့တိုက်ပွဲကြီးကတစ်ဆောင်ပြတ်တန်နေရဒီဒီကြောင့်ဒီကြောင့်ဒီကမှာလူကောင်ကြောက်တော့ပလက်ဝါကျမှာတော့လူကောင်ဒီမင်းများမျိုးနဲ့မင်းများအေးဒီမှာတော့လူကောင်အဲ့လိုပြင်းထန်နေတဲ့အချိန်မှာဒီနေ့ကျင်းလို့လည်းကတော့ဒီစပွဲရပ်ဖို့တော့ကြိုးစားနေလို့ထင်ပါတယ
်။အခုတချို့ကပြောနေကြတဲ့ဒီလူရရွေးကောက်ပွဲနီးလာတဲ့အတွက်ကြောင့်လုပြတာဆိုတဲ့သဘောမျိုးလေတကယ်တမ်းသူတို့ကိုယ်၌ကသူတို့လုပ်ငန်းကိုသူတို့ confidence ပြရှိပဲလုပ်နေကြရတဲ့ဆိုတဲ့သဘောမျိုးပြောကြပါရတယ်။အဲ့ဒီကိစ္စရောဆရာဘယ်လိုသုံးသပ်လို့ပါလဲ။ဘလောက်မှန်နိုင်ပါလဲအဲ့ဒါဖြစ်နိုင်လားအဲ့
ဒါ။အခုခြေထားတော့ဒီမှာကျွန်တော်ပြောခဲ့သလိုလေဆိုရှယ်ဂျေဂျူဒန်နီလာကန်ကျင်းပဖို့တက်တာရော EU ဘက်ကရော NRC ဘက်ကရောနည်းနည်းတော့အော်တောင်းတတိုက်တော့ရှိတယ်ဒီစူရကျင်ညာကဆုံးမဲ့တဲ့ကိုဒီနောက်စူရစီအတွက်ကျင်တာပဲဒါကြောင့်မို့စူရကျင်ညာကခြေကောင်းဖြစ်နိုင်ကြတော့ရှိပါတယ်ဒါပေမဲ့ဟိုဖယ်ရနဲ့ပတ်သက်တဲ့သဘောတူညီချက်ကြီးရရဖို့ခင်းနေတယ်ဒီနောက်စူရကိုကယ်လုပ်ဖို့အတွက်တော့ပဲသူစူရနေတယ်လို့ပဲထင်ပါတယ်အဲခုနပြောတဲ့အေးပောင်းချောက်ခွေရင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့အဖွဲ့နဲ့ဒီကရဲ့ဆေးဘွားတော့လမ်းဝေးနေဦးမယ်လို့ထင်ပါလ
ား။နောက်သုံးသပ်သူတချို့ကအခုနင်းညာရေးဖြစ်စဉ်ဟာ NLD အစိုးရလက်ထက်မှာအရွေ့နေလာတယ်။အဲ့ဒီမတိုင်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ဆိုပြီးတော့ဦးသိန်းစိန်အစိုးရလက်ထက်ကလှူဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်း credit ပေးကြရတယ်ပေါ့လေ။ပို့ပြီးတော့သူတို့လုပ်ခဲ့တဲ့လုပ်ငန်းဟာထိရောက်မှုရှိတယ်ဆိုပြီးတော့အဲ့ဒီနေရာမှာလူပုဂ္ဂိုလ်နဲ့လည်းပတ်သက်ပါတယ်။အဲ့ဒီဦးသိန်းစိန်အစိုးရဘက်မှာဆွေးနွေးခဲ့တဲ့နင်းညာရေးလှူခဲ့တဲ့ပုဂ္ဂိုလ်ဦးအောင်မင်းတို့ဘာလို့ဆိုရင်လူရတော်တော်များများတို့လုတ်ခဲတာကောက်နေဆိုပြီးတော့ပြောကြတဲ့သဘောတွေ့ရပါတယ်။အဲ့ဒါဘယ်လိုနှိုင်းရှင်လို့ပါလဲခင်ဗျာဆရာဦးမောင်ဆိုရတာ။
တကယ်ကြီးဆိုရတယ်ဒီကံကြီးဆိုရလို့ပြနေမတူတာတစ်ခုကတော့ဘာလဲဆိုတော့ဒီကံကြီးဆိုရတဲ့တက်မော်နေရတော့ညစ်တာလေ။ညစ်တဲ့ပြင်ဒီကံကြီးဆိုရစကားကိုတက်မော်နေနေဒီနည်းလိုပဲပြန်တာတော်ပြီးနောက်ဆောင်တယ်လို့ယူဆရပါပဲ။ကွာခဲ့နေလို့သူတို့ကြားမှာနှင်းနှင်းလို့ရတဲ့ပို့ပြီးတော့အဲ့ဒါကလုံနိုင်တဲ့အချက်ရှိပါတယ်။ NLD ဆိုတာလက်ထက်မှာတော့အဲ့ဒါတော့လေးအကန့်အသတ်ရှိလို့ရပါတယ်။ဒုတိယတစ်ချက်ကတော့ဒီကံကြီးဆိုတာလက်ထက်မှာတဆောက်တောင်ပေးတာဥအောင်မင်းပဲဖြစ်ပြီးဥအောင်မင်းနေနေကတော့ဒီတိုင်းသားစနစ်နဲ့ခွေနေရင်းဆက်ဆံတဲ့လူရှိတဲ့တကြောင်မတိုင်းသားတွေနဲ့အဆင်ပြေလို့ပြောလို့ရပါတယ်။ဒီ NLD ဆိုတာလက်ထက်မှာ NRPC ခွေပြီးတော့တောင်းအောင်ပေးတဲ့အခါမှာပထမဒေါက်တာတမျိုးကိုတွေ့ရတယ်။ဒုတိယပိုင်းမှာဒီကြောင့်သိပြရတယ်ဒီနောက်ပိုင်းမှာလည်းအထူးကြီးတက်တာတွေ့ရတယ် MNW ဒီကျုံးထားရင်းနဲ့အဲတော့ဒီလူရဲ့မင်းကြီးနောက်တစ်ခါကပြောမှဆိုရင်တော့ EU နဲ့ရောက်ကလေးတကင်းကြီးမရှိရပြရတယ်ဒါ energy ဆိုတဲ့လက်ထက်မှာတွေ့ရတဲ့အားနည်းချက်ကိုပြောပါမယ်
အဲ့ဒါတော့ပုဂ္ဂိုလ်ကြီးနဲ့လည်းဆိုင်လာပြီးဆိုတော့ကျွန်တော်ပုဂ္ဂိုလ်ကြီးကိစ္စနောက်တစ်ခုမေ့ချင်ပါတယ်အဲ့ငင်းညာကြီးလုပ်ငန်းရှင်တွေကိုစတင်ခဲ့တော့ငါတချို့ကသုံးသပ်ကြတယ်ဘယ်ပုဂ္ဂိုလ်အဖြစ်သူတို့အစိုးရတက်လာမှအောင်မြန်လုပ်ဆွေးခြင်းလို့အဲ့ဒီတော့ငါအမပေးခဲ့ဘူးအဲ့လိုမျိုးသုံးသပ်ခဲ့ရရှိရတယ်အခုဆိုရင်လည်းပဲဥမာတက်မတော်ကာကွယ်ရေးဦးစီးချုပ်က RCSS SSC တို့သုံးလွှတ်ပြတာတို့နောက်မြို့ပေါ်မှာလည်းပဲကွဲပြားတဲ့ဘာသာတရားအုပ်စုတွေကိုသူကူညီထောက်ပံ့တာတို့ရင်းနှီးဆက်ဆံတာတို့တွေ့လာတော့ဒါလည်းပဲသူ့ရဲ့ကိုယ်ရေး personal interest ပဲသူ့ရဲ့နိုင်ငံရေးအမျက်လူချင်းလို့နေအပြင်သူ့မှာနိုင်ငံရေးကြီးမှန်းချက်ရှိနေလို့နိုင်ငံတကာမှာသူဟာအများကြီးထုတ်နှက်ခံရလို့ဆက်သဖြင့်ဝေဖန်သုံးသပ်ကြတာရှိပါတယ်ဆိုတော့အဲ့ဒီခေါင်းဆောင်ပိုင်းတွေရဲ့ပုဂ္ဂိုလ်ရေးကိစ္စကတော့ဒီငင်းငယ်ဖြစ်စီမှာဘလောက်ပတ်သက်မှုရှိနေထင်ပါလိုက်ရော
အဲ့ဒါလည်းပတ်သက်မှုရှိနေလို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲတော့ဒီကညကောင်းကောင်းကြီးကြီးနေတယ်ဒီရဲ့ပုဂ္ဂိုလ်ရေးငင်းငယ်ဒီမှန်ချက်တွေဥဆောင်ရဲ့အပိုင်းကြီးရှိတယ်လို့ဆောင်းဆန်းကားမတိုင်ခင်ရလဲဒီမထူးအနေနဲ့ဘာသာပြောရတာကြီးလည်းရှိရတယ်ဒီပြဿနာတွေကလည်းငင်းငယ်လူငန်းစဉ်လို့တော့ထိခိုက်တာတော့မှန်ပါပဲ
အဲ့တော့ကျွန်တော်အရှိကိုမျှော်ကြည့်မယ်ဆိုရင်ပြည်တော်စုညီညာရေးအလားအတွက်အကောင်းဆုံးညီညာရေးကိုအမှန်တကယ်တိုင်းပြည်ကျွတ်အတွက်လူကျင်တယ်ဆိုရက်သဘောနဲ့သူတို့ဆွေးနွေးဖြစ်လာအောင်အဓိကအဖြစ်ဘာတွေအတားအဆီးဖြစ်နေထင်ပါလဲခင်ဗျာဘယ်အချက်တွေကိုသူတို့ကြော်လွှားဖို့လိုပါလဲ
ပြဿနာကိုဖြစ်ရှိနေတဲ့သလိုရှိနေတာဖေရယ်မူပေါင်းနဲ့ပတ်သက်ပြီးတော့ခေတ္တဥပဒေပြင်ပေးဖို့လိုတယ်အဲအနာတွေကိုခွင့်ပြုပေးဖို့လိုတယ်ဒီအားလုံးကျွန်တော်ကအနေနဲ့စူးအပ်ချက်စီတမ်းလို့ဖြစ်ပြီးအဲဒီတောင်းပန်ပြီးတော့လုပ်ဖို့လိုရရဒီဖက်ရတိုင်းသားတွေဖက်ရခွင့်ပြုတာဒီအနာခိုးတွေပြရမျိုးမလုံးနိုင်မချင်းကတော့ဒီငယ်လူငန်းစဉ်ကိုဘယ်လိုလုပ်လို့ကျွန်တော်ကအောင်မြင်ဖို့ကတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ
်သောရရှင်မခင်ဗျာပြည်တွင်းစစ်တမ်းကြောင့်အသက်လူထွက်ပြေးရတာချစ်ခင်သူတွေနဲ့ကွေကွင်းခဲ့ရတာဆင်းရဲတွေနဲ့ရတာဆက်တဲ့ဒုက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာပြည်သူတွေဟာညဉ့်ညံရေးကိုဆယ်စုနှစ်ပေါင်းများစွာတောင်းတခဲ့ကြပါတယ်။ဘိုးဘွားမိဘတွေလည်းပဲညဉ့်ညံရေးကိုမျှော်လင့်ရင်းလက်တွေမခံစားပဲကွယ်လွန်သွားခဲ့ကြပါပြီ။ဒါပေမဲ့ညဉ့်ညံရေးဟာတကယ်တမ်းဖြစ်မလာနိုင်တဲ့လိုက်လေဝေးလေတန်လျက်ပမာထင်အောင်ထင်မှားအရာသာဖြစ်နေသေးတယ်လို့ဆိုရင်အဆုမြင်တတ်လွန်းတယ်လို့ဆိုကြင်ကြပါသလားသောရရှိမြခင်ဗျာ။ကျေးဇူးတင်ပါတယ်။
ဥကြဆန်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလောက်ဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသပတေးနေ့မနေ့ခင်မှာနားဆင်နိုင်ပါရဲ့ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီရှင်။
ရိုးသားဒီမိုကရေစီအဖွဲ့ချုပ်အင်အဒီကပါတီပြောခွင့်ရပုံကိုဖြစ်တူတဲကိုပဲတောင်းပန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူပဲထားလိုက်တာကြောင့်2020ပြည့်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့တည်ငြိမ်ရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရောမြင်နိုင်ပါသလားအခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးတော့မှာဖြစ်ပါတယ်။ VA ရဲ့ဖုန်းနံပါတ်က0939231555 ၄ email လိပ်စာက burmese@vanews.com Facebook က VA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဖီယိုကထုတ်လွှင့်ပေးနေတဲ့ဒါရိုက်လီလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညဒါရိုက်လီလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးလူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။အုံနောက်နဲ့အာယုံကျော်ဆိုင်ရာခွဲစိတ်မှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေမှာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မီလို့ဒီဘလို့ပြုပြင်ပြောင်းလဲဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပေးမှမှာဖြစ်ပါတယ်အခုလို့ဆောင်ရွက်ရမှာဂျပန်နိုင်ငံအိုဆာကာတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်နေတာလဲပါဝင်ပြီးအဲ့ဒီအတွက်ဘလို့အကျိုးရလဒ်တွေဖြစ်နေပြီလဲဆိုတာစောင့်ကြည့်နေတဲ့အကြောင်းဒေါက်တာတန့်စော်ကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားပါတယ်ရှင
်အုံနောက်နဲ့အောင်ကျော်ဆိုင်ရာယောဂါတွေထဲမှာလေဖြတ်ယောဂါနဲ့အုံနောက်သွေးကြောပေါက်တဲ့ယောဂါတွေကိုခံစားကြရတဲ့အခါနာတာရှည်ယောဂါအဖြစ်ရောက်ရှိသွားကြတဲ့သူတွေရှိသလိုအသက်သေဆုံးသွားကြတာမျိုးတွေကိုလည်းတွေ့မြင်နေကြရပါတယ်
စေဝါနဲ့ကုတုံးနေတဖြည်းဖြည်းတုတ်တက်ကောင်းမလာနေတာကြောင့်အခုခါမှာတော့လေးဖြတ်တဲ့အချိန်ကနေစပြီးခြောက်နိုင်ကနေရှင်းနိုင်အတွင်းမှာဆေးရုံကိုရောက်အောင်ခေါ်သွားနိုင်ခဲ့မယ်ဆိုရင်ပကတိနီးပါးပြန်ကောင်းသွားအောင်ကုသမှုတွေပြုလုပ်နိုင်နေပြီဖြစ်တယ်လို့စီးနဲ့ကြောက်ခက်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဦးခင်ထွန်းကပြောပါတယ်အဲ့တော့ကျွန်တော်ပြည်သူလူတို့ပြောကြားချင aku ke ro alu move ne jenaruk aje imi boleh la jual lepia tu ada kupia tu ada cawan air sih naik tu mah sih orang lontar lusi nariu lumba begri niwa piangkau no lusi nenek sih sih niwa nariu bisu alu ti je cemar.
Onone awal saya aku dah mupinya ya di mata PP tu dek kau melayan isi buat pemilu tu dek bilai naga ni kani ti pinya ni ni pinya aku ni lego ya UPC bini caya umawa.
องค์นั้นเนี่ยเอาเยอะสัญญาคุ้มเส้นมือปัญญาเยอะกว่ามีแต่ในโลกสองเจ็ดคู่นี้เนี่ยจะเป็นยังไงอุตสาหกรรมยูนิเวอร์ซิตี้เนี่ยบุบบังบีนิวโรซาร์จูรีเซอร์วิสตีกูโลกสองในมือซีเซนสองยี่เลียชีเดลูยังคงได้เจ้ามาอุติธานามุพิเดียวดาวดาวอุทมยังอาคุลบีว่าเลยจันทรุดาโรไพรเวทพับลิปปัตนาชิปะเนาะที่อุตสาห์จันทรุดูจันทรุดีเอซิมาเจมยาบิอาริยาตะคุบาเบจันทรุดูพับลิปเป็นมาสโลชินเนาะจันทรุดูเอซิตะกุดเจ็บปะเนาะ ไพรเวทโซลูชันเนาะจันทรุดูปานไลน์ซีลงฮอสพิทอลเนาะเอร่ากันนี่พี่เนาะจันทรุดูเขาเป็นกับอุตสาหกรรมซิตี้ยูนิเวอร์ซิตี้เนี่ยอะไรมาชีเรจันทรุดูนิวโรซาร์จิมบอลเนาะโปรเฟสเซอร์อุฮากาเนาะตุรุเนจันทรุดูดาปองพี่เนาะซินิเวจิมบาราบะเบเดี๋ยวสารอจันทรุดูเนี่ยนมุนาบะเบจันทรุดูดาด้วยมันทาราโรจันทรุดูเอาหน้าเนี่ยเอาอย่างเจ้าคุ้มสิกุปิญญา
เดี๋ยวสารีจันทรุสกีเรียบเลยนอริเดียวอารมณ์เต็มละเมนักเนาะกลุ่มเวลีจันทรุเทคโนโลยีดีเลยจันทรุยาลามะเดี๋ยวสารีมันบีดาวสองยี่จาระเลยพิบาร์เลยอุนนนเนี่ยเอาเนาะสัญญาโยกาลิโกคุ้มสิกุดามูบิโลเชนฮะแต่อันนี้เนี่ยเอลอนิกาเดกุดามูนิลันเนี่ยพิบาร์เลยยังอ่ะเดี๋ยวสมุยังไงโนเนี่ยมีอะไรสูบิเมะกูขามารอุนนนเนี่ยเอาเนาะคุ้มสิกุดานายเนี่ยโยกาอายุสั้นยี่จอดีมีอะไรเนี่ยบีแต่เดี๋ยวสมุยเลยโยจาระเนี่ยเลยล
solution in the modality body, they know where I'm yard, if you are a good or drolly, or a CPLA, you know, or general rule, ticket, Yamuri Lope, Kudara poly, who no banger or Colonel Drolly Mamiago, Kudala, no, the general the Unoma Pied Chumazi, no, the Kansa Yoga Variasa, not Drolly Kudala, not a general Lipiada poly, Lipiada, Unontia, do your pot, or do your pay to a Dario Kudane, a chili, Uyala.
အောင်းနောင်းနဲ့အောင်ညောဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တိဆောက်မှုတွေအများကြီးလှုံ့ဆော်နေတယ်လို့လည်းသိရပါတယ်။အောင်းနောင်းနဲ့အောင်ညောဆိုင်ရာခွဲစိတ်ကုသမှုဌာနတွေကိုတိုးချဲ့တိဆောက်နေမှုမှာငွေအားနဲ့လူဝင်အားတွေကိုအများကြီးအသုံးပြုလို့ရတာကြောင့်ပုဂ္ဂလိကဆေးရုံတွေကပါဝိုင်းဝန်းကူညီလှုံ့ဆော်ကြမယ်ဆိုရင်ပိုပြီးကြိုးရှိနိုင်တယ်လို့ပန်းလိုက်စီလုံးဆေးရုံမှတိုက်တာ
စီယုံတက်တီဆောက်ဖို့တွေလည်းလုပ်တယ်။ဒါပေမဲ့လည်းဟိုလူနာတွေကလည်းရမ်းများတဲ့ခါကျတော့ဟိုကျမတို့ဘက်က public ကို private ကိုပေါင်းပြီးလုပ်လို့ရှင်တော့လူနာတွေအတွက်ပူပြီးကောင်းတာပေါ့နော်။နောက်တစ်ခုကနီးပညာတွေကလည်းတကဘာလုံးမှတူးတက်လာနေတယ်။ဟိုကဂျပန်ဆိုရင်လည်းအရန်တူးတက်တဲ့နီးပညာတွေရှိလာတယ်။အဲ့တော့နီးပညာတွေဖလှယ်ခြင်းအားဖြင့်ကျမတို့ဒီမှာရှိတဲ့ဒီ professional development တွေလည်းရမယ်။လူနာတွေအတွက်လည်းကောင်းမွန်တဲ့ service တွေရလာနိုင်တာပေါ့နော်
။အုံတော့နဲ့အောင်ကျော်ဆိုင်ရာခွဲစိတ်ကုသမှုဌာနအပါအဝင်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့လိုက်မြှောက်ပြုပြင်ပြောင်းလဲဆောင်ရွက်တဲ့နေရာမှာဂျပန်နိုင်ငံအိုဆာကာ University နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်မှုဟာလည်းတစ်ခုပါဝင်ဖြစ်ပြီးအချိုးကျစုရလတ်တွေကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆောစီစဉ်ထုတ်လွှင့်ပေးနေတဲ့လူမှုကျန်းမာရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းနဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေရှိနေပေမဲ့လည်း2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဆက်ကျင်းပသွားမှာဖြစ်ပြီးတော့သူတို့မှာဒုတိယအဆီဇင်မရှိဘူးဆိုပြီးတော့ပြိုင်ပွဲအဆီဇင်သူတွေဘက်ကပြောလိုက်ပါတယ်။ ရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလမဲမာရီယာရှာရာပိုဗာကတော့တင်နစ်ပြိုင်ပွဲတွေကနေအနားယူလိုက်ပါပြီ။တရုတ်နိုင်ငံကအိုလံပစ်ရေကူးချန်ပီယံကိုတားမြစ်ဆေးသုံးဆွဲတာကြောင့်ဆိုပြီးတော့ပြိုင်ပွဲကနေရှစ်နှစ်ထုတ်ပယ်လိုက်ပါတယ်။ဒီလိုသတင်းတွေနဲ့ဥရောပတဝမ်းကဘောလုံးသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဒီနေ့ Premier League ဘောလုံးရာသီမှာဇယားထိတ်ခအနေရှုံးဝဲမရှိပြေးနေတဲ့ Liverpool အသင်းကတော့ဒီတစ်ပတ်မှာအရှုံးနဲ့ရင်ဆိုင်လိုက်ရပါတယ်။ Watford နဲ့ Liverpool တို့အခုတစ်ပတ်မှာကစားကြတာမှာ Watford က Liverpool ကို၃ဂိုးကိုမရှိနဲ့ပြက်ပြက်သားသားနိုင်ပြီးတော့ Liverpool အသင်းမမျော်လင့်မဲနဲ့ဒီရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒီဘောလုံးရာသီမှာပထမဆုံးရှုံးလိုက်တာနဲ့ပတ်သက်ပြီးလေဝူနီးပြယာဂင်ကလော့ကတော့
we had not enough chances we didn't create enough and that's what you what leads then to a defeat
ကျွန်တော်တို့ဂိုးသွင်းမှုအခွင့်အရေးတိတ်မရခဲ့ပါဘူးအဲဒါကြောင့်ရှုံးသွားတာပါဘောလုံးပွဲဆိုတာဒီလိုပါပဲအရင်ပွဲတွေကနိုင်လို့ဒီပွဲနိုင်မယ်လို့တွက်လို့မရပါဘူး Watford အသင်းကဒီကနေ့ကျွန်တော်တို့ထက်ပိုကောင်းတယ်လို့ပဲဝန်ခံရမှာပါ
ဒီတော့မှာအင်္ဂလန်လိဂ်ဖလားလို့ခေါ်တဲ့ကာရာဘောဖလားဖိုင်နယ်ကိုလည်းကစားခဲ့ပြီးတော့မန်စီးတီးအသင်းပုံဆွဲသွားပါတယ်။မန်စီးတီးနဲ့အက်စတန်ဗီလာတို့ဝမ်ဘလေးမှာတနင်္ဂနွေနေ့ကကစားကြတာမှာမန်စီးတီးကငကိုးတကိုးနဲ့နိုင်သွားတာပါ။မန်စီးတီးအတွက်ဂိုးတွေကတော့အကွေးရိုးနဲ့ရိုဒီရိုကတကိုးစီသွင်းပေးခဲ့တာပါ။မန်စီးတီးဟာဒီပွဲနိုင်လိုက်တဲ့အတွက်လိဂ်ဖလားကိုလည်း၃နှစ်ဆက်တိုက်ရသွားခဲ့ပါတယ်ခင်ဗျာ။ပင်လာလီကာဘက်မှာတော့ရီယယ်မက်ဒရစ်ကဘာစီလိုနာကိုအနိုင်ရပြီးတော့မပေးစရာထိတ်ကိုတက်သွားပါတယ်။ El Clasico လို့ခေါ်တဲ့ရီယယ်မက်ဒရစ်နဲ့ဘာစီလိုနာတို့ရဲ့အလီဂါပွဲစဉ်ကိုလာလီဂါပွဲစဉ်ကိုရီယယ်အသင်းရဲ့ဘာနာဘိုခွင်းမှာဒီဘက်ကစားခဲ့ပြီးတော့ရီယယ်မက်ဒရစ်ကဘာစီလိုနာကို၂ဂိုးခုမရှိနဲ့နိုင်သွားပါတယ်။ရီယယ်အတွက်ဂိုးတွေကတော့ Vinicius Junior နဲ့ Mariano တို့ကဒုတိယပိုင်းမှာသွင်းခဲ့ကြတာပါ။ဒီဘက်မှာဘာစီလိုနာအသင်းဟာဂိုးသွင်းခွင့်တွေအတော်များများရခဲ့ပြီမဲ့လဲအဲ့ဒီဂိုးသွင်းခွင့်တွေကိုအပိုင်အသုံးမချနိုင်ခဲ့တဲ့အတွက်နောက်ဆုံးမှာ Real က2ဂိုးသွင်းပြီးတော့ Real Madrid အသင်းနိုင်ရရှိသွားတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတစ်ပတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတကာဘောလုံးပွဲတွေကိုလိုအပ်ရင်ရွှေ့ဆိုင်းမယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကပြောလိုက်ပါတယ်။ FIFA ရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံမှာအစိုးရကနေပြီးတော့လူပေါင်း 1,000 ကျော်တဲ့အခမ်းအနားတွေမလုပ်ဖို့တားမြစ်လိုက်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ကပွဲစဉ်တချို့ကိုရွှေ့ဆိုင်းလိုက်ပြီးတော့အီတလီနိုင်ငံမှာဆိုရင်လည်း Juventus နဲ့ Inter Milan ပွဲအပါအဝင် Serie A ပွဲစဉ်5ပွဲကိုမီလာ73ရက်နေ့ကိုရွှေ့ဆိုင်းလိုက်ပါတယ်ဖီဖာဥက္ကဋ္ဌအင်ဖန်တီနိုကတော့ဘောလုံးပွဲတွေထက်လူတွေရဲ့ကျန်းမာရေးကပိုအရေးကြီးတဲ့အတွက်အခြေအနေကိုစောင့်ကြည့်နေကြောင်းနဲ့လိုအပ်ရင်ပွဲစဉ်ရွှေ့တာမျိုးပြည်သက်မပါဘဲကစားတာမျိုးတွေလုပ်ကောင်းလုပ်သွားမယ်ဆိုပြီးတော့ Belfast မြို့မှာပြောဆိုခဲ့ပါတယ်ဆက်ထဲမှာပဲဘောလုံးပွဲရဲ့လူချင်မောဥတွေတွေကိုပြန်သုံးသပ်သွားမှာဖြစ်တယ်လို့ဖီဖာဥက္ကဋ္ဌအင်ဖန်တီနိုက February 29ရက်နေ့ကကျင်းပခဲ့တဲ့ဒီဘောလုံးစီမင်းစီကန်ဥတွေတွေကိုရေးဆွဲပေးနေတဲ့နိုင်ငံတကာဘောလုံးအဖွဲ့ချုပ်ဘုတ်အဖွဲ့ IFAB အစည်းအဝေးမှာပြောကြားလိုက်ပါတယ
် Fostering attacking football always has to guide us and
အခုလိုပြန်ပြီးသုံးသပ်ဖို့လိုရတာကတိုက်စစ်ဦးစားပေးခြင်းနဲ့စိတ်ဓာတ်တွေပို့ပြီးတော့ဖြစ်လာအောင်လုပ်ပါ
IFAB အနေနဲ့လာမယ့်ဆန္ဒလအတွက်မှာအဆိုပြုလာတဲ့ဥတွေတွေကိုတိုင်ပင်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပြင်ခေါင်းချင်းတိုင်ပြီးပြီးတော့ဥကောင်းနိုင်ငံရတဲ့ကစားသမားတွေအတွက်လူစားလဲခွင့်ပေးဖို့ကိစ္စကိုဆန်းသက်သွားဖို့လည်းရှိနေတယ်လို့ဆိုပါတယ်။တကယ်လို့ခေါင်းချင်းတိုင်ပြီးလို့ဥကောင်းနိုင်ငံရသွားတဲ့သူတွေကိုပုံမှန်ပွဲကစားခြင်းအတွင်းလူစားလဲခွင့်၃ယောက်ပေးတာနဲ့မဆိုင်ဘဲနဲ့နောက်ထပ်၁ယောက်ထပ်ပြီးတော့လူစားလဲခွင့်ပေးဖို့အတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တင်နစ်သတင်းတွေမှာတော့ရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလမဲမာရီယာရှာရာပိုဗာဟာတင်နစ်ကစားတာကနေအနားယူလိုက်ပြီးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်မှာချိန်ညားလိုက်ပါတယ်အသက်32နှစ်ရှိဖြစ်တဲ့ရှာရာပိုဗာဟာသူ့အနေနဲ့နိုင်ငံကြောက်အခုလိုအနားယူလိုက်တာဖြစ်တယ်ဆိုပြီးတော့ကမ္ဘာကျော် Vogue နဲ့ Vanity Magazine တွေမှာချိန်ညားခဲ့တာပါရှာရာပိုဗာဟာ Grand Slam ပြိုင်ပွဲ၄ခုစလုံးကိုပိုဆွဲခဲ့ပြီးတော့ပြင်သစ် Open ကို၂ချိန်ကျန်တဲ့ Wimbledon Australian Open နဲ့ American Open တွေကို၂ချိန်စီရပြီးတော့စုစုပေါင်းငါးကြိမ်ပိုဆွဲခဲ့တာဖြစ်ပါတယ်ရှာရာပိုဗာဟာ Grand Slam ဆုဖလား၅ကြိမ်ပါဝင်စုစုပေါင်းဆုဖလား36ကြိမ်နိုင်ရခဲ့တာပါ2016ခုနှစ်တုန်းကတော့ရှာရာပိုဗာကိုတားမြစ်ဆေးသုံးဆွဲတယ်ဆိုပြီးတော့15လကြာတင်နစ်ကစားတာကနေပိတ်ပင်ခဲ့ပါတယ်ရှာရာပိုဗာကတော့ဒီဆေးဟာသူ့ကျန်းမာရေးအတွက်ငငယ်ကလေးကတောက်ခဲ့ရတဲ့ဆေးဖြစ်ပြီးတားမြစ်ဆေးဖြစ်သတ်မှတ်ထားတာကိုမသိခဲ့ဘူးဆိုပြီးတော့အဲ့တုန်းကပြောခဲ့ပါတယ်အခုလိုသူအနားယူလိုက်တဲ့အတွက်ပြီးခဲ့တဲ့ Australian Open Tennis ပြိုင်ပွဲဟာသူမနောက်ဆုံးကစားခဲ့တဲ့ Tennis ပြိုင်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကအိုလံပစ်နဲ့ကမ္ဘာရေကူးချန်ပီယံဆွန်ယန်းကိုရေကူးပြိုင်ပွဲတွေကနေရှင်းနဲ့ပိတ်ပင်လိုက်ပါတယ်။သူဟာပြိုင်ပွဲကစားနေတဲ့အတွင်းမှာမဟုတ်ပဲပြိုင်ပွဲပြင်ပအချိန်မှာတားမြစ်ဆေး3မတုံးဆိုတာကိုစစ်ဆေးဖို့ပြက်ကွက်ခဲ့တာကြောင့်နိုင်ငံတကာပြိုင်ပွဲတွေကနေရှင်းနဲ့ထုတ်ပယ်လိုက်တာဖြစ်တယ်ဆိုပြီးတော့ CAS အားကစားဆိုင်ရာခုံရုံးကတောက်ချနေမှာပြောလိုက်ပါတယ်။တန28နှစ်ရှိဖြစ်တဲ့ဆွန်ယန်းဟာလန်ဒန်အိုလံပစ်ပြိုင်ပွဲမှာရှည်သိမ့်နှစ်ခုရီယိုအိုလံပစ်ပြိုင်ပွဲမှာရှည်သိမ့်တစ်ခုရခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ထိပ်တန်းအားကစားသမားတစ်ယောက်လည်းဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံကိုအိုလံပစ်နဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေကနေ၄နှစ်ပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံဘက်ကအယူခံကိုဧပြီလမကုန်ခင်အထိကြားနာသွားမှာမဟုတ်ဘူးဆိုပြီးတော့အားကစားဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းပေးနေတဲ့ခုံရုံး CAS ကကြားသပတင်းတွေမှာပြောလိုက်ပါတယ်ဒါပြင်အဒီကြားနာမှုတွေကိုလည်းအများပြည်သူအနေနဲ့ကြားနာခွင့်ရမှာမဟုတ်ပဲကပိတ်ဆက်ဆေးသွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်2020တိုကျိုအိုလံပစ်ပြိုင်ပွဲစီစဉ်သူတွေကတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့လည်းသူတို့မှာဒုတိယစီစဉ်မရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်ပြိုင်ပွဲကျင်းပဖို့အတွက်9လသာလိုတော့တဲ့အချိန်မှာတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကဂျပန်နိုင်ငံအပဝဲကမ္ဘာတစ်ဝန်းကနေရာတချို့မှာပါကူးစက်ပြန့်နှံ့လာနေတဲ့အတွက်စိုးရိမ်မှုတွေရှိနေပေမဲ့လည်းသူတို့အနေနဲ့ပြိုင်ပွဲကိုငိုစီစဉ်အတိုင်းဖြစ်အောင်ဆက်လုပ်ဆောင်နေပြီးတော့နောက်ထပ်စီစဉ်တစ်ခုမရှိဘူးဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကပြောလိုက်ပါတယ်ဒိုကျိုလမစ်ပြိုင်ပွဲအတွက်ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ12ဘီလီယံယင်းနှိမ့်မြှုပ်နှံထားတာဖြစ်ပါတယ်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ကတော့ငိုမူလစီစဉ်တွေအတိုင်းဆက်လုပ်သွားဖို့တနိဋ္ဌာန်ချမှတ်ထားတယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်ဘတ်ကပြောကြားလိုက်တယ်ဆိုတာပြောကြားနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ကွာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။မနေ့ဖန်ကြာတာပရိနေမနေ့ဖန်မှာတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်လူလူနဲ့ကျမ်းမာရေးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါရရှင်။အခုဗုဒ္ဓဦးနေညာပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။နယူးယောက်မြို့တော်ဝန်ဟောင်းဘီလီယံနာတဲ့ထည်ကြီးမိုက်ကယ်ဘလူးဘတ်ကဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကြိုရွေးချယ်ပွဲတွေကနေနှုတ်ထွက်သွားပါပြီ။စူပါကျူးစဒေးပြည်နယ်14ခုအကြိုရွေးချယ်ပွဲတွေမှာအခြေအနေမလှဖြစ်ခဲ့ပြီးတဲ့နောက်မစ္စတာဘလူးဘတ်အခုလိုနှုတ်ထွက်သွားတာဖြစ်ပြီးလက်ရှိမှာထိတ်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံမယ်လို့ကြေညာပါရယ်။စူပါဂျူးစတေးရွေးချယ်ပွဲဒီမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်내အများစုမှာနိုင်ရပါတယ်။ဗမွန်ပြည်내တက်လက်တော်မတ်ဘာနီဆန်ဒါစ်ကသူ့ရဲ့မဲဆန္ဒနဲ့ဗမွန်အပါဝင်ပြည်내၄ခုမှာနိုင်ရပါတယ်။မက်ဆာချူးဆက်ပြည်내တက်လက်တော်မတ်အဲလစ်ဘက်ဝါရန်ကတော့သူ့ရဲ့မဲဆန္ဒနဲ့မှာတော့မှအနိုင်မရခဲ့ပါဘူး။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ဒေါ်လာပြီးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့မှာလူနာ2000ကျော်စီးရုံကဒင်မလောက်တဲ့အတွက်ကဒင်လို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးစက်ပြန့်နှံ့မှုကိုထိန်းနိုင်မှုအာရုံစိုက်လို့နေပါတယ်။နိုင်ငံစလုံးမှာဗိုင်းရပ်စ်ပိုးကူးစက်သူတဖြည်းဖြည်းတိုးလာနေုံမကကူးစက်မှုရှိတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေမှာပါပိုးကူးစက်နေတာပါ။အီတလီကျောင်းတွေတက္ကသိုလ်တွေကိုမတ်လလည်းအထိပိတ်ထားဖို့စဉ်းစားနေတယ်လို့အဆိုရကဒီကနေ့ကြေညာပါတယ်။ပြည်ထောင်နိုင်ငံမှာလည်းတရက်ထက်မှယောဂပိုးကူးစက်သူ35ယောက်ရှိခဲ့ပြီးစုစုပေါင်း85ယောက်ယောဂပိုးကူးစက်ခံထားရပါပြီ။စီးရီးယားမှာလူသားစာနယ်မှုဆိုင်ရာအကူအညီရမုံငွေဒေါ်လာ108သန်းအမေရိကန်ကထပ်ပေးမဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကယ်လီခရော့ဖ်ကကြေညာပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းတိုက်ပွဲတွေကြောင်းဥယျာဉ်စုံထပ်ပေးရသူကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေကသူတို့အဆိုအပြင်တာလီဘန်တွေကိုခုခံတိုက်ခိုက်ခဲ့ပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးညီညာရေးသဘောတူညီလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်ပုံဆက်စကားပြောပြီးနိုင်ငံပိုင်းအတွင်းမှာပဲတိုက်ပွဲဖြစ်တာပါခင်ဗျာ။
ဗုဒ္ဓဦးနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်။အခုညအစီအစဉ်ထုတ်လုပ်ရမှုကမတ်မြသစဉ်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Windurat ဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသာပရိနေမနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 50 VOE ရဲ့ Facebook စာမျက်နှာ VOE Burmese News Group ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ဗီဒီယိုသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.